Voice of America in Burmese.
Mingala manake masha. Washington Review American Tangani. 2020 May 14th ye chitabri ni manakin season 2 go Myanmar Sanlo Day manak 6 na yi ga ni 9 na yi thi line no meter 24 40 ne 51 line lam meter 190 ro ga ni thau lwin pe ni ba bi. Chama Kim Yo Tat ba. ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ဗုဒ္ဓဖူးနေမှာကဘာတလွားကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရသူက၄သန်း၃သိန်းကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက၃သိန်းနီးပါးရှိနေပြီလို့ American ချစ်ဆိုင် John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ဒီရောဂါအကူးဆက်ခံရသူအများဆုံးနဲ့သေဆုံးမှုအများဆုံးဖြစ်နေတဲ့ American နိုင်ငံမှာတော့သေဆုံးရသူက13,000ကျော်ရှိနေပါပြီ။ American ပြည်ရင်ဒုတိယအများဆုံးအကူးဆက်ခံနေရတဲ့ Russia နိုင်ငံမှာတော့ဗုဒ္ဓဖူးနေမှာပဲနောက်ထပ်အကူးဆက်ခံရသူကနောက်1,000ကျော်ရှိနေပြန်ပြီလို့ရုရှားတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။နယူးဇီလန်နဲ့ထိုင်းနိုင်ငံတွေမှာတော့ဒီကာယောဂါဆိုင်ရာကန့်သတ်ချက်တွေနောက်ထပ်လျှော့ချပေးဖို့အတွက်ပြင်ဆင်နေပါတယ်။ဗုဒ္ဓဖူးနေကလည်းနောက်ထပ်အကူးဆက်ခံရသူထပ်မတွေ့ရပါဘူး။လုပ်ငန်းတွေပြန်ပြီးဖွင့်ခွင့်စပေးနေပြီဖြစ်ပေမဲ့အလျင်ဆက်လို့ဖွင့်ပေးရင်ဒီယောဂါကူးဆက်မှုပြန်ပြီးတိုးလာမယ်အန္တရာယ်ရှိနေတယ်လို့ကျန်းမာရေးတာဝန်ခံတွေကသတိပေးနေပါတယ်။ဂျမနီနိုင်ငံမှာကုန်းလွှဲမိုင်းနယ်စပ်ခေတွင်မှာထားရှိတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုင်ရာစစ်ဆေးမှုတွေကိုရှေ့လလည်လောက်မှာရပ်ဆိုင်းမှုလှုပ်ဆောင်တော့မယ်လို့ဂျမနီပြည်ထောင်စုဝန်ကြီးဟော့စ်စီအိုဘာကဗုဒ္ဓဖူးနေမှာပြောပါတယ်။ဂျမနီနိုင်ငံနေနဲ့ဂျုံလလည်လောက်မှာဥရောပတလွှားလက်လက်စွာသွားလာခွင့်ပေးဖို့တတ်မှတ်ထားတာဖြစ်ပြီးပြင်သစ်လူဇင်ဘတ်ဆွစ်ဇာလန်နဲ့အော်စထရီးယားနိုင်ငံတွေနဲ့ဆက်ဆက်နေတဲ့နယ်စပ်ခေတွေကိုစနေနေ့မှာဖွင့်လှစ်ပေးမှာဖြစ်ကြောင်းပြည်ထောင်စုဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။ဒီလိုစီစဉ်ထားတာကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရမှုနှုန်းရောပေါင်းမှုဆက်ပြီးရှိမရှိပေါ်မူတည်ပြီးအပြောင်းလဲရှိနိုင်တယ်လို့လည်းဝန်ကြီးစီဝါဘကပြောပါတယ်။ဒီသတင်းပတ်ထဲမှာအင်းကြီးချင်းနိုင်ငံတွေနဲ့နှစ်နိုင်ငံချင်းဆွေးနွေးမှုတွေကနေကာယောဂါဆိုင်ရာသတ်မှတ်ချက်တွေဖြည့်လျှော့ပေးဆိုင်ရာသဘောတူညီမှုတွေရခဲ့တယ်လို့လည်းပြောပါတယ်။အမေရိကန်တို့ရုရှားတို့လို EU ဥရောပသက်မကအဖွဲ့ဝင်နိုင်ငံတွေမဟုတ်တဲ့နိုင်ငံတွေကိုခရီးသွားလာခွင့်နဲ့ပတ်သက်ပြီးဂျွန်လ15ရက်နေ့အထိကန့်သက်ထားအောင်မှာဖြစ်ကြောင်းလည်းပြောပါရယ်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးအခုဆက်ခံမှာကြောက်နေကြတဲ့ဂျားကပဲဘာသာရေးကန့်ဆိုင်သူအီရန်နိုင်ငံသားယာပေါင်းများစွာဟာမွတ်စလင်တွေရဲ့ရမဒန်ဥပုသ်လမှာဝတ်ပြုဆုတောင်းဖို့အတွက်ခိတ္တခဏဖွင့်လှစ်ပေးထားတဲ့ဗလီဝတ်ကျောင်းတွေကိုပို့တဖူးနေကတွားရောက်ကြပါတယ်အီရန်မြို့အနောက်ဘက်ကဗလီထဲမှာတော့တတ်မှတ်ထားတဲ့နေရာတွေမှာသာထိုင်းပြီးလူချင်းခတ်ခွာခွာနေရမယ်ညွှန်ကြားချက်တွေကိုလိုက်နာကြတယ်လို့နှာခေါင်းစည်းတွေကိုလည်းတတ်ထားကြတာပါနိုးဆိုရွယ်ကလေးငယ်တွေအပါအဝင်မိသားစုလိုက်လာရောက်တာလည်းတွေ့ရပါတယ်။တမန်တော်မိုဟာမက်ကုရမ်ကျမ်းစာကိုထုတ်ဖော်ပြောကြားချိန်ကိုယေရှုပြီးကျင်းပတဲ့ရမဒန်ဥပုသ်လအတွင်းအမျက်မျက်ဆုံးအချိန်ဖြစ်သတ်မှတ်ထားတဲ့အချိန်မှာဗလီကိုလာရောက်ခွင့်2နာရီဖွင့်ပေးထားတာဖြစ်ပါတယ်။အရှိလေပိုင်းဒေသမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်ပြန့်နှံ့မှုတိတ်ကိုဆိုးဝါးလာခြင်းကစပြီးဒီယောဂါကူးစက်မှုအန္တရာယ်ထိန်းချုပ်ဖို့ရည်ရွယ်ပြီးအီရန်ကမတ်လကစပြီးဗလီဝတ်ကျောင်းတွင်နဲ့ဘာသာရေးထွက်မြန်နေရာတွေကိုပိတ်ထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ခ်ပွန်ပီယိုနဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူတို့ဟာဗုဒ္ဓဟူးနေ့ကဂျေရုဆလင်မှာတွေ့ဆုံပြီးတင်ပိုက်ထားတဲ့အနောက်ဘက်ကန်ဒေတာတချို့အရေးကိုဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲမှာအနောက်ဘက်ကန်ဒေတာတောင်ပိုင်းမှာဖြစ်ပွားတဲ့ပဋိပက္ခနဲ့ပတ်သက်တာတော့မပါပါဘူး။အစ္စရေးပါလက်စတိုင်းပဋိပက္ခအတွက်ထရမ်အစိုးရဖွဲ့ရဲ့ငြိမ်းချမ်းရေးဆိုင်ရာအဆိုပြုချက်အတိုင်းရှေ့ဆက်ပြီးလှုပ်ဆောင်မယ်လို့ကတိပြုရင်ဝင်ကြီးပွန်ပီယိုကဒီကိစ္စအတွက်လှုပ်ရှားရေးကြံနေစေဖြစ်တယ်လို့ရှေ့ဆက်လှုပ်ဖို့လည်းလိုအပ်နေတယ်လို့ပြောပါတယ်။သူတို့နှစ်ဦးတွေ့ဆုံမှုအပြီးမှာတော့အမေရိကန်နိုင်ငံချိုင်းဝင်ကြီးဌာနပြောခွင့်ရ Morgan Ortigas ကခေါင်းဆောင်နှစ်ဦးဟာလက်ရှိကိုရိုနာဗိုင်းရပ်စ်ကာယောဂါပြဿနာဆိုင်ရာကိုရောဒေတာရင်းအီရန်ရဲ့ချင်းချောက်မှုအနေအကူပါဆွံ့နှွေးခဲ့ကြကြောင်းနဲ့ဒါဟာအစ္စရေးလုံခြုံရေးနဲ့ပတ်သက်ပြီးအမေရိကန်ဘက်ကခိုင်ခိုင်မာမာရပ်တည်ကြောင်းပြသခဲ့တယ်လို့ပြောပါတယ်။ဝင်ကြီးပွန်ပီယိုဟာအစ္စရေးကနေပြန်ပြီးမထွက်ခွာခြင်းနန်တယာဟူနဲ့အစိုးရတဲ့ဖွဲ့မှာပူတွဲခေါင်းဆောင်တဲ့ဘန်နီကန့်စ်နဲ့ရောအစိုးရတဲ့ဖွဲ့နိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့ဂေဘီအက်ရှ်ကန်နစီတို့ကိုဂျေရုဆလင်မှာပဲတွေ့ဆုံခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12.13 ညလိုင်းကီလိုမီတာ40 kHz 9.13 ညဟိုင်းဒိုမီတာ58 kHz 5805နဲ့ဟိုင်းလမီတာ190 kHz 1905တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင်။
ကျွန်တော်ရမ်းမထွန်းပါသတင်းတွေကိုဆက်လက်ညင်ညာပေးသွားပါမယ်ဒီမနက်ကလူခွေရဲ့အခြေအနေအခြေအနေတွေတိုးတက်လာစေဖို့အရေးဆောင်ရွက်ပေးဖို့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကိုတိုက်တွန်းတောင်းဆိုထားတဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုနိုင်ငံတကာလူခွေရဲ့အဖွဲ့64ကကပူးတွဲထုတ်ပြန်ခဲ့ပါတယ်။မေလ17ရက်နေ့ရက်စွဲနဲ့အဲ့ဒီအိတ်ဖွင့်ပေးစာမှာမြန်မာအစိုးရနဲ့မြန်မာစစ်တပ်ကနိုင်ငံသားနဲ့လူနည်းစုဘာသာဝင်တွေရဲ့အခွင့်အရေးကိုချိုးဖောက်နေတာရက်ဆိုင်သွားအောင်အမေရိကန်အစိုးရအနေနဲ့တန်တမာရေးအရဖိအားပေးရမယ်လို့ပါရှိပြီး American Jew အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ American Jewish World Service ကလူခွေရဲ့အဖွဲ64ဘွဲကိုစားထုတ်ပြန်ခဲ့တာပါမြန်မာအစိုးရကမီဒီယာတွေအပေါ်ထိုးနဲ့တိုက်ခိုက်နေမှုနဲ့အင်တာနက်ဖြတ်တောက်ပြီးတိုင်းရင်းသားနဲ့လူနည်းစုဘာသာဝင်တွေအကြားသတင်းချဲ့လက်စီးစစ်မှုကိုပိတ်ဆို့တာတွေအပါအဝင်ပြီးခဲ့တဲ့သတင်းပတ်တွေနဲ့အရက်သားတွေအပေါ်တိုက်ခိုက်မှုတွေအတွက်စိုးရိမ်ပူပန်မှုတွေလို့လည်းပါရှိပါတယ် COVID-19 ကာယရောဂါဆန္ဒကိရိယာတွေကျန်းမာရေးဝန်ဆောင်မှုနဲ့လူသားချင်းစာနာမှုအထောက်ပံ့တွေတိုင်းရင်းသားတွေနဲ့လူနည်းစုဘာသာဝင်တွေအပါအဝင်လူတိုင်းစီကိုရောက်ဖို့မြန်မာအစိုးရကဆောင်ရွက်ပေးဖို့လည်းတောင်းဆိုထားပါတယ်ဒါအပြင်ကုလသမဂ္ဂတွင်ဝန်ကြီးအန်တိုနီကူတာရဲစီရဲ့မြစ်တာရက်ခံချက်နဲ့အညီမြန်မာနိုင်ငံအတွင်းအဖြစ်ခက်ရက်စဲကြဖို့ကိုအဓိကတောင်းဆိုထားပြီးမြန်မာအစိုးရကသတင်းသမားတွေကိုတိုက်ခိုက်နေမှုနဲ့အင်တာနက်လိုင်းတွေပိတ်ပင်ထားတာကိုရက်ဆိုင်ပေးဖို့တောင်းဆိုထားပါတယ်ခင်ဗျာမြန်မာအာဏာပိုင်တွေအနေနဲ့ Nigeria သတင်း website editor ခိုင်မြတ်ကျော်ကိုတရားစွဲဆိုထားတာကိုရုတ်သိမ်းပေးဖို့နဲ့ရခိုင်နဲ့တကိုင်အဖွဲ့အေးအေးသတင်းတွေကိုရေးသားတင်ပြနေတဲ့သတင်းတောက်တွေကိုချိတ်ချောက်နေတာတွေကိုရက်ဆိုင်ဖို့သတင်းသမားများအကာအကွယ်ပေးရေးကော်မတီ CPJ ကမနေ့ဗုဒ္ဓနေ့ကတောင်းဆိုလိုက်ပါတယ်။မလကုံ32ရက်နေ့ကအက်ဒီတာခိုင်မြတ်ကျော်ကိုအေးအဖွဲ့ပြောခွင့်ရခိုင်ဒုက္ခနဲ့ဆက်သွယ်အင်တာဗျူးလုပ်ခဲ့တာကြောင့်အချက်ဖတ်မှုတက်ဖြစ်ရေးဥပဒေနဲ့စစ်တွေမျိုးရဲတပ်ဖွဲ့ကတရားစွဲဆိုခဲ့ပါတယ်။သူ့ရဲ့သတင်းဌာနကိုလည်းရဲတပ်ဖွဲ့ကစီးနင်းဝင်ရောက်ခဲ့ပြီးဝန်ထမ်း3ဦးကိုစစ်ဆေးမေးမြန်းဖို့ခိတ္တထိန်းသိမ်းခဲ့တာကို CPJ ကသတင်းရရှိကြောင်းနဲ့အဲ့ဒီနောက်အက်ဒီတာခိုင်မြတ်ကျော်ရှောင်ပုံးနေခဲ့ရကြောင်းသတင်းသမားတဦးကိုကိုးကားပြီး CPJ ကပြောပါတယ်။အကြံဖက်ဥပဒေတွေနဲ့သူ့ဖို့တရားဆွဲထားတာကိုချက်ချင်းယူသိမ်းသင့်ကြောင်းနဲ့တရင်သမားတွေကိုအကြံဖက်သမားအဖြစ်မသတ်မှတ်ပဲမြန်မာနိုင်ငံကပြည်ပခဖြစ်ပွားရာနေရာတွေမှာတရင်ယူဖို့ခွင့်ပြုရမှာဖြစ်ကြောင်း CPJ အရှိတော်အရှာဒေတာကိုစလဲရှောင်းခရစ်ပင်ကပြောပါတယ်။မလ31ရက်နေ့တနေ့တည်းမှာပဲမြန်မာအရင်ပိုင်းတွေကအလားတူစွဲချက်နဲ့ Voice of Myanmar Editor ကိုနေလင်းကိုအေးပြောခွင့်ရခိုင်ဒုက္ခနဲ့အင်တာဗျူးကိုထုတ်ဝေခဲ့မှုအတွေ့တရားဆွဲဆိုခဲ့ပေမဲ့အေပိလာ၁၀ရက်နေ့မှာတော့ပြန်လွှတ်ပေးခဲ့တယ်လို့ရိုက်တာသတင်းတရမှာဖော်ပြထားပါတယ်ခင်ဗျ။နှစ်စဉ်ဇွန်လမှာဒေါရှာကျွန်းအခြေစိုက်စခန်းမှာပြုလုပ်နေကြစီးရေးလေ့ကျင့်မှုကိုအစီအစဉ်တိုင်းလှုပ်ဆောင်သွားမယ်လို့ထိုင်ဝမ်ကန့်ချီဆောင်တပ်ကမေလ၁၂ရက်နေ့ကကြေညာပါတယ်။ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာန MND ကကြီးကြပ်ကုတ်ခဲ့မဲ့ဒီစီးရေးလေ့ကျင့်မှုကဒေါရှာကျွန်းပေါ်ကနေနေရာယူပြီးမော်တာတွေနဲ့ဆက်တနက်ကြီးတွေကိုတကယ်ကြီးအစ်စ်တွေနဲ့စမ်းသပ်ပစ်ခတ်မှာဖြစ်ပြီးပြစ်မှတ်ကိုတိတိကျကျပစ်ခတ်နိုင်သလားဆိုတာကိုစစ်ဆေးဖို့ရည်ရွယ်တယ်လို့ဆိုပါတယ်။အလားတူပဲတရုတ်ပြည်သူ့လူမျိုးရေးတပ်မတော် PLA ကလည်းထိုင်ဝမ်အုပ်ချုပ်တဲ့ဒေါင်ရှော့ဂျွန်းကိုကျူးကျော်သိမ်းပိုက်တဲ့ပုံတံနဲ့လာမယ့်ဩဂုတ်လအတွင်းတောင်တရုတ်ပင်လယ်မှာကြီးမားတဲ့စီးရေးလေ့ကျင့်မှုကြီးတစ်ခုလုပ်ဖို့ပြင်ဆင်နေကြောင်းလည်းတရုတ်နိုင်ငံကသတင်းတွေထွက်ပေါ်လာပါတယ်။အဲ့ဒီစီးရီးလေ့ကျင့်မှုကြီးကိုတရုတ်တောင်ပိုင်းစစ်မြေပြင်ဌာနချုပ်ကကြီးကြပ်ကွယ်ကွယ်သွားမှာဖြစ်ပြီးလေတင်သင်္ဘောတွေရှပ်ပြေးရင်တွေရာရင်တွေနဲ့ရေရင်တွေလည်းပါပါမှာဖြစ်ပါတယ်။ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရရှင်ရွှေဝမ်ကတော့ကျွန်းပတ်ဝန်းကျင်အနားကတရုတ်ပြည်သူ့လူမျိုးရေးတပ်ရဲ့လှုပ်ရှားမှုတိုင်းကိုခြေရခံစောင့်ကြည့်ဖို့ထိုင်ဝမ်စစ်တပ်ရဲ့ပူးတွဲထောက်လိုင်းရေးနဲ့စောင့်ကြည့်ရေးဘ ్యూ ရဌာနကိုတက်ဆွဲချထားတယ်လို့ပြောပါတယ်။တချိန်တည်းမှာပဲထိုင်ဝမ်ရေလက်ကြားတဲ့လိုအပ်ပဲတင်းမာမှုတွေမြင့်တက်မလာစေရေးအတွက်တရုတ်ကွန်မြူနစ်ပါတီအနေနဲ့မှားယွင်းတွက်ချက်တာတွေမလုပ်မိဖို့ကိုလည်းထိုင်ဝမ်ရဲ့တရုတ်ပြည်မှာရေးရဝန်ကြီးဌာနကသတိပေးထားပါတယ်။အကြသေးခင်ကပဲတောင်တရုတ်ပင်လယ်တွေတရုတ်နိုင်ငံရဲ့စီးရဲလှုပ်ရှားမှုတွေပိုပြီးတွက်ချက်လာတာကိုတွေ့နေရပါတယ်ခင်ဗျာ။ထိုင်ဝမ်ကိုဆက်လက်နဲ့မယောင်ချဖို့တရုတ်ရဲ့သတိပေးချက်ကိုပြည်ထောင်နိုင်ငံကဗိုလ်ဒုံးနေကလက်မခံဘဲပယ်ချလိုက်ပါတယ်။အရင်ချုပ်ဆိုထားတဲ့စာချုပ်တွေအရထိုင်ဝမ်ကိုလက်နက်တွေရောင်းချတာဖြစ်ပြီးတရုတ်အနေနဲ့COVID-19 ကာယရောဂါတိုက်ဖျက်ရေးကိစ္စကိုသာအယုံဆိုင်တင်တယ်လို့လည်းပြင်သစ်နိုင်ငံကပြောလိုက်ပါတယ်။လူခန္ဓာနှစ်30ကထိုင်ဝမ်ကပြင်သစ်နိုင်ငံစီကနေဝယ်ယူထားတဲ့စစ်ရင်အုပ်စုကိုအစ်မြင့်နေဖို့အတွက်လိုအပ်တဲ့စစ်လက်နက်ပစ္စည်းတွေကိုဝယ်ယူဖို့စီစဉ်နေတာပါ။ထိုင်ဝမ်ကိုလက်နက်ပစ္စည်းရောင်းချမှုတွေနဲ့ပတ်သက်ရင်တရုတ်နိုင်ငံကလက်မခံသလိုမဆိုင်မတော်တုံ့ပြန်လေးရှိပါတယ်။ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိပ်ပိုင်းဖြစ်လို့တရုတ်နိုင်ငံနဲ့တန်တမာဆက်ဆံရေးရှိတဲ့နိုင်ငံအားလုံးဒီအချက်ကိုလက်ခံရမယ်လို့လည်းတရုတ်ဘက်ကပြောပါတယ်။ပြင်သစ်ကတော့1994ခုနှစ်တုန်းကတရုတ်နိုင်ငံနဲ့သဘောတူထားတဲ့အတိုင်းတရုတ်တနိုင်ငံနဲ့မူဝါဒကိုလက်ခံထားပေမဲ့တရုတ်နဲ့ထိုင်ဝမ်တို့အကြားနှစ်ဖက်ဆွေးနွေးပွဲတွေဆက်လုပ်ဖို့ကိုတိုက်တွန်းလိုက်ပါတယ်။ပြည်ထောင်အနေနဲ့ထိုင်ဝမ်နဲ့ချုပ်ဆိုထားတဲ့စာချုပ်ပါဂရီကဝတ်တွေကိုလိုက်နာသွားမှာဖြစ်ကြောင်းနဲ့အခုလိုကမ္ဘာကယောဂါကြာရောက်နေတဲ့အချိန်မှာယောဂါတိုက်ဖြတ်ရေးကိုအလေးထားဆောင်ရွက်ဖို့လိုကြောင်းပြည်ထောင်နိုင်ငံကြီးဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိပါရယ်ခင်ဗျာစတဲ့ဗရင်းနေမနေ့နောက်ဆုံးရသတင်းတွေနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးကချင်ပြည်နယ်အစိုးရအဖွဲ့နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့အတူပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့တဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ COVID-19 ရောဂါတိုက်ဖျက်ရေးအတွက်ကချင်ပြည်နယ်အစိုးရအဖွဲ့ကလူမှုရေးဝန်ကြီးဦးနေဝင်ဦးဆောင်တဲ့အဖွဲ့နဲ့ KIO ဘက်ကဦးစွန်လော့ဂမ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဝိုင်းမော်မြို့နယ်နမ်ဆန်ရံအနီးကမိုင်းဆက်ပါပါဒီကနေ့မနက်9နာရီခွဲကနေညနေ2နာရီထိတွဲဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုကချင်ပြည်နယ်အစိုးရအဖွဲ့လူမှုရေးဝန်ကြီးဦးနေဝင်းကအခုလိုပြောပါတယ
်အဓိကရရှိတဲ့သဘောတူညီချက်ကတော့အဲ့ဒီမဲ့မှာရောဂါရှိရဆိုပို့တွဲလို့ရှိလို့ရှိရင်ဒီဘက်မှာလာစင်နေစင်နေနဲ့အခုကုသဖို့ကိစ္စလေဒီလိုအဲ့ဒါတွေပူပေါင်းဆောင်ရွက်ဖို့ပေါ့နော်အပြီးမှာတစ်ဖက်မှာလည်းပဲကျွန်တော်တို့အဲကျမရဲ့ဆောက်ရှောက်မှုတွေကိုကျွန်တော်တို့လည်းအစိုးရဖွဲ့သူတို့နဲ့ဘယ်လိုပူးပေါင်းမှုတွေမှဆောင်ရွက်မလဲဆိုတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးကြရင်ဖြစ်ပါလိမ့်မယ်
။အစိုးရဘက်ကမြန်မာနိုင်ငံအတွင်းကပြည်သူတွေကို COVID-19 ရောဂါနဲ့ပတ်သက်လို့တဦးတယောက်မှကြံရှိမနေစေရဆိုတဲ့မူဝါဒကိုအဓိကထားဆောင်ရွက်နေတာဖြစ်တယ်လို့လည်းပြောပါတယ်။ဒီသတင်းနဲ့ပတ်သက်လို့ KIO ဘက်ကစစ်တွေခဲ့ပေမဲ့တာဝန်ရှိသူတွေပြန်မြောက်သေးတာကြောင့်မင်းမြန်းနိုင်တာမရှိခဲ့ပါဘူး။ဒီကနေ့အစည်းအဝေးကိုပါဝင်တက်ရောက်ခဲ့တဲ့မြကြီးနားအခြေဆိုင် CCRC COVID-19 Concern and Response Committee ကအဖွဲ့ဝင်တူဦးဖြစ်တဲ့ဦးအကူခင်က KIO ဘက်ကအမြင်သဘောထားနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။သူတို့ကတော့ကောင်းတဲ့သဘောတွေကိုပြောပါတယ်။ဒီကတော့ဒီလိုဒီ COVID-19 ဒီလိုကရောဂါလိုမျိုးမှာတော့မပူပေါင်းနိုင်ရင်တော့ကျန်းမာရေးစီမံဘလို့မပူပေါင်းဖို့ဒီမှာဘူးဆိုတဲ့သဘောမျိုးပေါ့နော်အဲ့တော့ဒီလိုဟာမျိုးတော့ကူပေါင်းသိမှာလေကူပေါင်းပြီးရှေ့ရေးတော့လေရှေ့မှာလဲတခြားကိစ္စအရေးရတွေမှာလဲကူပေါင်းသွားနိုင်ပိုကောင်းနေဆိုတဲ့အမြင်သဘောထားမျိုးတော့သူတို့ဘက်ကပြောပါတယ
်ဒီနေ့ဆွေးနွေးလို့ရရှိတဲ့အချက်တွေကိုတော့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီကိုတင်ပြသွားမှာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီဟာ AB 28ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပြီး28ရက်နေ့မှာ COVID-19 ရောဂါတိုက်ဖျက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့ထံကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်။လောလောဆယ်မှာတော့ဒီကော်မတီဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့ဆွေးနွေးထားတယ်လို့ကရင်မျိုးသားစည်းရုံး KNU မွန်ပြည်ပါတီတို့နဲ့လည်းတဖွဲ့ချင်းစီနဲ့ online ကနေတဆင့်ဆွေးနွေးထားပြီးဖြစ်ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
တရုတ်မြန်မာငဇက်ကုံသွေးရေးမှာပို့ကုန်နဲ့တွင်းကုန်ပမာဏကွာခြားပြီးဒီလိုကုံသွေးရေးမညီမျှတာရဲ့အကြောင်းမြန်မာကုံသွေးရေးဘက်ကညံ့နာနေရဆိုတဲ့သတင်းကိုတင်ဆက်ပေးပါပါကျွန်တော်ကတော့ဇော်ထက်ပါတရုတ်နယ်စပ်ကုံသွေးရေးမှာမြန်မာဘက်ကပို့ကုန်တန်ဖိုးဟာမနှစ်ကတည်းရောချသွားပြီးတွင်းကုန်မှာတော့ပိုများလာပါတယ်အထူးသဖြင့်တရုတ်မြန်မာငဇက်ကုံသွေးရေးမှာအတားအဆီးအကန့်အသတ်တွေရှိနေဦးမယ်ဆိုရင်မြန်မာပို့ကုန်တွေအတွက်အခက်အခဲဖြစ်နေဦးမယ်လို့မြန်မာကုံသွေးရေးကညှိတွားကြပါတယ်မြန်မာတရုတ်ကုန်သွယ်ရေးမှာအရင်ရှိပြီးသားကုန်သွယ်မှုအတားအဆီးတွေအပြင် COVID-19 ကြောင့်ဖြစ်လာတဲ့အတားအဆီးအသစ်တွေကထပ်ပိုလာတာပါဒါကိုဖြေရှင်းနိုင်ဖို့နှစ်နိုင်ငံထိပ်ပိုင်းခေါင်းဆောင်တွေညှိနှိုင်းဖို့လိုတယ်လို့မူဆယ်သတိဝလံကုန်စည်တိုင်းဒူဥက္ကဋ္ဌဆိုင်းခင်မောင်ကပြောပါတယ် COVID-19 အကြောင်းပြပြီးကုန်သွယ်ရေးအတားအဆီးတွေတရုတ်အစိုးရကဖန်တီးနေတဲ့အပေါ်မှာလဲသူကလေးထားပြောခဲ့တာပါ
အခု COVID-19 ရောဂါလေးထားနဲ့အခုပြပေါ်နေတဲ့ဒါစိကန်တမှုကပို့တာလူမဝင်ရအောင်နောက်ပြီးတော့ဟိုဟာဆရာမဝင်လမ်းကြောင်းကနေသွားတာကိုမရတော့ဘူးပုံမှန်မှုကိန်းကနားတော့ဒါကပို့ပြီးရောကြလာတဲ့နဲ့လာနိုင်တဲ့အလားလာတော့ရှိတယ်ခဲဒီတဲ့ပုံမှန်ရေးလမ်းကြောင်းမှာဒီအိမ်မကြီးများမှုရှိနေရင်တော့ဒါကတော့အမြဲတမ်းကျွန်တော်ဆုံးရှုံးနေတာမျိုးနဲ့ဆုံးတွေ့ရနေရတယ
်တရုတ်ပြည်တွင်းမှာလည်းသူတို့အစိုးရရဲ့ကုန်သွယ်ရေးအတားအဆီးအကန့်အသတ်ယောဂတာစီအကန့်အသတ်ကြောင်းတရုတ်ကုန်သွယ်ရေးကမြန်မာကုန်သွယ်ကိုဝယ်ယူရဲ့အခါမှာခက်ခဲရှိပါတယ်။ဒါကြောင့်ကုန်သွယ်မှုမှာအခုနှစ်မှာတော့ပြည်ခဲ့တဲ့မနှစ်ကတည်းကဒေါ်လာတန်း30လောက်မြန်မာဘက်ကရောကျသွားကြောင်းမြန်မာကုန်သွယ်မှုမြင့်တင်ရေးညွှန်ကြားရေးမှူးဦးမျိုးသူကပြောပါတယ်
။အနေနဲ့မှာတော့သူ့ကုန်ပိုင်းမှာတော့တန်း30လောက်ရောတယ်။ဒီ9လောက်ဒီမရှင်ပြီးမဲ့ဆိုဒေါ်လာမှုကဘာပဲဆိုတော့အထိုင်းရောက်တော့ကန့်သတ်နေကြသေးတာပဲ။အရင်တော့လို့နေအခြေကြီးကဖရားရီမလာအောင်ပြုတ်တယ်မှာပြန်တင်ပို့တဲ့အခါမှာအခက်အခဲကြီးရှိတော့သူကလည်းဈေးကိုအများကြီးမပေးနိုင်ဘူးရှော့ပြီးတဲ့အခါကျကျွန်တော်တို့ကလည်းရတာဈေးကညော့ရတာ
တရုတ်ယူနန်ပြည်နယ်နဲ့ထိစပ်နေတဲ့မူဆယ်နေဆကွန်သွယ်ရေးဟာနေဆကွန်သွယ်မှုမှာပမာဏအများဆုံးဖြစ်ပါတယ်။နေဆကွန်သွယ်ရေးအပြန်အလှန်ကွန်သွယ်မှုပမာဏကနေဆစက္ကန့်18ခုမှာ9လအတွင်းအမေရိကန်ဒေါ်လာတန်6,900ကျော်ရှိပြီးမူဆယ်တစ်ခုတည်းကဒေါ်လာတန်ပေါင်း1,800ကျော်ရှိရလို့မြန်မာကွန်သွယ်ရေးဌာနစစ်တမ်းမှာဖော်ပြထားပါတယ်။နေဆကွန်သွယ်ရေးစက္ကန့်ကကွန်သွယ်ရေးကတော့ပို့ကုန်သွင်းကုန်တန်ဖိုးကွာဟမှုနည်းအောင်နှစ်နိုင်ငံညှိနှိုင်းမှုလိုကြောင်းလည်းပြောပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာဖြစ်ပါတယ်
။အခုဆက်ပြီးတော့ COVID-19 ကာယရောဂါနဲ့ဆက်ဆက်ပြီးစိတ်ကျန်းမာရေးအတွက်ဆေးရောဂါအထူးကိုဆရာဝန်ကြီးနဲ့မေးမြန်းထားတာကိုကျွန်မစုမြတ်မောင်ကတင်ပြပါမယ်။ COVID-19 ရောဂါကြောင့်စိုးရိမ်ကြောင်ကြောင်မှုဖြစ်တာဟာတာမန်ဖြစ်လိမ့်ရှိတဲ့အတွက်လူတိုင်းမှာရှိတဲ့ခန္ဓာရည်စွမ်းအားကိုပိုကောက်အောင်လုပ်ပြီးတော့စိုးရိမ်မှုတွေကိုကျော်လွှားနိုင်တယ်လို့ရန်ကုန်ဆေးသက္ကသိုလ်တင့်တဲ့နှစ်ကဂုံနူးဆောင်ပါမောက်ခဖြစ်တဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကဆေးရောဂါဆရာအထူးကိုဆရာဝန်ကြီးဒေါက်တာရေမန်တင့်ဝေကပြောပါတယ်။ COVID-19 ကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်ဘလို့စိတ်ထားသင့်လဲဆိုတာကိုဒေါက်တာရေမန်တင့်ဝေနဲ့မေးမြန်းထားပါရရှင်
။ဟိုအကြမ်းကြီးအပြည့်ပြောမယ်ဆိုတော့လူတွေကစိုးရိမ်တာတို့ကြောက်ကြတာတို့အဲ့ဒါမျိုးရှိတယ်ပေါ့။ဒါပေမဲ့လည်းပဲဟိုကျွန်တော်ဆေးရောဂါအထူးကိုဆရာဝန်နေတော့လည်းကောင်းတယ်လို့ disaster psychiatry ပေါ့လေဘေးဥပကျောက်တဲ့လူတွေမှာဖြစ်ပျက်တဲ့စိတ်ရောဂါနဲ့ပတ်သက်တဲ့သူစိတ်ဝင်စားတဲ့လူတယောက်တွေနဲ့ပေါ့နော် psychiatry တယောက်တွေနဲ့ပြောရမယ်ဆိုလို့ရှိရင်တော့သူတို့စိတ်ဥပံကြောက်ကြမှုရှိတာဟာတာမန်အများအားဖြင့်တော့တာမန်လို့ပဲယူဆရပေါ့နော်ဘာလို့လဲဆိုတော့ဒါဟိုကျွန်တော်လူတာတွေလည်းကျွန်တော်ပြောပါတယ်ဒါတိုင်မှုဖြစ်တယ်ဆိုလို့ရှိရင်သူတယောက်တည်းဖြစ်တာမဟုတ်ဘူးအများနဲ့ဖြစ်နေတာပေါ့လေဒါ fear response လို့ခေါ်တာပေါ့fear of response ราကကြောက်ကြပေါ်တာပေါ့စိုးရိမ်ပေါ်တာပေါ့အဲ့အဲ့လိုကြောက်ကြမှုတွေရှိပါစိုးရိမ်မှုရှိပါသူကစီကံလိုက်နာမှာတို့ဒီယောဂအကြောင်းကိုသိကြနာတို့ယောဂနဲ့ပတ်သက်ဘယ်လိုကာကွယ်ရမလဲဘယ်လိုဆောင်ရှောက်ရမလဲဘယ်လိုပြုထောင်မလဲဆိုတာမျိုးတွေသိပြီးတော့သူကမိမိကိုလည်းကာကွယ်မယ်ကိုပြီးသားစီကိုတခြားလူကိုကာကွယ်ပေးတဲ့အနေထားရှိတာပေါ့အဲ့လိုသာမကြောက်ကြဘူးဆိုလို့ရှိရင်လည်းပဲသူကအစုထိုးဖြစ်တဲ့လူတွေအများကြီးရှိတယ်ပေါ့နော်အဲ့တော့တာမန်အပြည့်ပြောမယ်ဆိုဒီလိုဟာမှ response ကအော်ဘာမှန် reaction ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒါကိုဟိုအင်္ဂလိပ်စကားနဲ့ပြောမှဆိုတော့ pathologize ဘယ်လိုရှိမှာပေါ့နော်ယောဂါကြီးလို့ကျွန်တော်တို့ကမပြောချင်ဘူးလူမှာခန္ဓာကြီးစွမ်းအားဆိုရှိပါတယ် resilience ဆိုရှိပါတယ်အဲ့တော့ကိုယ်မှာရှိတဲ့ resilience ကိုပြောထောင်ခြင်းအားဖြင့်ကိုယ်မှာရှိတဲ့ strength ကိုတိုးတက်မှုရှိအောင်လုပ်ခြင်းအားဖြင့်ကိုယ်မှာရှိတဲ့ coping strategy ကိုကိုယ်ပိုပြီးကောင်းအောင်လုပ်ခြင်းအားဖြင့်အဲ့အခြေအနေအခက်အခဲကိုကျော်လွှားနိုင်ပါတယ်ဒါပေမဲ့အဲ့လိုဖြစ်တဲ့အချိန်မှာပဲငကိုယ်ရဲ့ကိုယ်ကတက်ဆန်ရှိတဲ့လူတို့စိတ်ကြမ်းမာရေးချိုးတဲ့လူတို့အသက်အရွယ်ကြီးနေတဲ့လူတို့အဲ့ဒီမှာသူဆိုးရိမ်စိတ်ကပိုကဲပြီးတော့လွန်ခဲ့တဲ့အမျိုးတွေဖြစ်တတ်တယ်ခင်ဗျာအဲ့လိုမျိုးဆိုတော့ဒီမှာစိတ်ကြယောဂါဆိုတာလည်းဖြစ်နိုင်တယ်နောက်တစ်ခါကျတော့ဒီ anxiety ဆိုတာဟိုဆိုးရိမ်ပူပန်တဲ့ယောဂါအဲနောက်ပြီးတော့ panic disorder ဆိုတာကဆိုးရိမ်ပူပန်မှုလွန်ခဲ့တဲ့ယောဂါအဲ့လိုမျိုးတွေဖြစ်နိုင်တယ်လူကမအိပ်နိုင်မစနိုင်ဖြစ်တာပဲဖြစ်တယ်ဖြစ်နိုင်တယ်တခါဟိုစိတ်တအားဖြင့်ကျဆင်းသွားတာအညင်ကြည့်သွားတာတလည်းဖြစ်နေတယ်ပေါ့လေ
နောက်တစ်ခုမေးချင်တာတော့ပေါ့နော်အခုလိုကာလမျိုးမှာဒီအိမ်ထဲကအိမ်ပြင်မထွက်ရကန့်သက်ချက်တွေကြောင့်မလို့အိမ်တွင်အကျန်းဖက်မှုတွေပိုများလာတယ်ဆိုပြီးတော့ကုလသမဂ္ဂကလည်းတတိပေးထားတာရှိပါတယ်အဲ့တော့အကျန်းဖက်တတ်တဲ့သူနဲ့အတူရှိနေတဲ့သူမျိုးတွေကိုရောဆရာတို့အနေနဲ့ဘယ်လိုမျိုးအကျန်းပေးချင်ပါလဲရှင့
်အကျန်းဖက်တဲ့လူတွေကတော့သူငကိုရဲကော်လည်းကျန်းကျန်းတဲ့သူဖြစ်ချင်းလည်းဖြစ်မယ်ဒါမှမဟုတ်သူကိုယ်တိုင်လည်းစိတ်ဖိစီးလို့ပေါက်ကွဲလာလို့သူကသူမထိန်းနဲ့လို့ဒီအချိန်မှာဟိုကျန်းကျန်းလာဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်သူမှာအခန်းယောဂအခန်းရှိလို့လည်းဖြစ်ရင်ဖြစ်မယ်။စိတ်နဲ့ပတ်သက်တဲ့ယောဂမျိုးတစ်ခုရှိတယ်။ဒါပေမဲ့စိတ်ပီစီမှုတန်ရောက်သူကအဲ့ဒါကိုပောက်ွဲတဲ့အနေနဲ့သူကမှတော့မူယောဂပေါ့လေ။အဲ့ဒါကိုရှိတယ်။ဘလို့ပဲဘာကြောင့်ကြောင့်ပဲသူဖြစ်ဖြစ်ဒီကဟိုအကျန်းဖက်ကိုခံစားတဲ့လူကတော့ trauma ရောက်စိတ်ထိုင်ရပေါ့တာပေါ့လေ။စိတ်ထိုင်ရတဲ့လူအနေနဲ့ကတော့သူ့ကိုကျွန်တော်ကဖေးမဆော့ချော်ပေးဖို့လိုတယ်။သူကအဲ့လူကလည်းသူ့ရဲ့ဥမာဟိုပြုံးပြဖြစ်မယ်เนาะအခုသူဖြစ်တဲ့တက်လူပဲဖြစ်ဖြစ်မယ်အဲ့တော့သူ့အနေနဲ့ကတော့နံပါတ်1ကတော့နားလည်မှုရှိရပဲဥစားကဒီအကျန်းဖြစ်မှုကဘယ်ကလာလဲပေါ့နော်အဲ့တော့နံပါတ်1ကတော့ကျွန်တော်တို့အနေနဲ့အကျန်းပေးချင်တာတော့အကျန်းဖြစ်မှုခံရတဲ့လူကတော့ကျွန်တော် reporting လုပ်ရပါလိမ့်မယ်ယောဂကြောင့်ဖြစ်တာပဲဖြစ်ဖြစ်ဟိုတခြားသူ့မှာပေါက်ကွဲမှုဖြစ်ကြောင်းဒါပဲဖြစ်ဖြစ်ဂျုံဂျုံရေးအတွက်ဆရာဝန်ဆရာမတွေကိုတော်လကောင်းသက်ဆိုင်ရာအာဏာပိုင်တော်တော်လကောင်းပုလိစ်ကတော့တော့ကြောင်းကြပါလိမ့်မယ်။တခါလေကြတော့ဒီဥစားမျိုးဟာကိုကိုတန်းကြိမ်သူလို့မြန်နေတဲ့အနေအထားမှာရှိတယ်။အဲ့တော့ကိုရဲ့ safety ပေါ့လေ။အတွက်ကိုကြောင်းကြပါမယ်။နံပါတ်၁ကလည်းအဲ့လိုကြောင်းကြခြင်းအဖြစ်နဲ့အကျန်းဖက်တဲ့သူပါလည်းပဲအကူအညီရရှိနိုင်ပါတယ်။ဘာကြောင့်သူကတကယ်လို့သာယောဂအရာသူဖြစ်နေတယ်ဆိုလို့ရှိရင်သူ့ကိုချက်ချင်းကျွန်တော်တို့က assess လုပ်လို့ရတယ်။ဆေးဥ ခေါ်သွားလို့ရတယ်သူထိသိထားပြီးတော့မှဒီကောင်းဒီကြီးကုသပေးလို့ရတယ်အဲ့လိုသာအချိန်ကြီးဘယ်လိုလို့ရှိရင်လက်လုံမှုတွေဖြစ်သွားပြီးတော့ဆုံးမမှုတွေတောင်းအချိန်မှာဘယ်လိုမှပြန်ပြင်ကုန်ပြရတယ်ကျေးဇူးပူရဖြစ်နေမှာ
ဟုတ်ကဲ့ပါဆရာဆိုနောက်တစ်ခွက်ကျတော့ဒီဩစတြေးလျအပါအဝင်ပေါ့နော်နိုင်ငံတချို့မှာအခုဒီဟိုကန့်တက်အရင်တော့ကတော့ဒီကိုဗစ်ကြောင့်မို့လို့ကန့်တက်ထားတဲ့ကန့်တက်ချက်တွေရှိတယ်ဒါပေမဲ့အခုကျတော့ပြန်လျှော့ပေးနေပါပြီဆိုတော့အဲ့လိုမျိုးဟိုလျှော့ပေးနေတဲ့အချိန်မှာလည်းအပြင်ထွက်ရမှာကိုစိုးရိမ်နေကြတဲ့သူတွေလည်းရှိပါတယ်ဟာထွက်သွားလို့ရှင်ရောဂါများကူးလာမလားတော့အဲ့ထက်မှမှတချို့တချို့ကလည်းမဖြစ်မနေကိုကအလုတ်သွားနေရတဲ့ခါကျတော့အကိုအများဒီအလုတ်ကနေရောဂါကူးမလားဆိုတော့စိတ်ဒုက္ခရောက်နေကြသူတွေရှိတယ်ပေါ့လေဆိုတော့အဲ့လိုမျိုးတွေရောစိတ်သက်သာရရအောင်ဆရာအနေနဲ့ဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်ပမာအနေနဲ့လူကတော့စိုးရိမ်ပါပဲခင်ဗျတချို့ကြတော့လေပဲကျွန်တော်စောစောပြောလို့အခန်းရှိပြီးတော့ကိုလည်းကိုလည်းကဒီ anxiety ယောဂရှိတယ်လူတွေရှိတယ်။နောက်တစ်ခုကျတော့လည်း PCD ဆိုတော့ကိုယ်တွေကိုကတ်လာပြီးတော့ကိုယ်မှာယောဂဖြည့်ဆည်းလာမယ်လို့ငိုတွေကကြောက်ကြတဲ့လူတွေရှိတယ်။ယောဂအရာရှိတယ်။အဲ COVID ယောဂကျတော့ပိုဆိုးပြီးတော့အဲ့လူတွေကမထွက်ရဲမသွားရဲမထီရဲမကန်ရဲဆိုတာအထီးဖြစ်သွားတဲ့အနေအထားရှိတယ်။အဲ့လူကဘလို့မှအပြင်းသွားတာကိုသူ့မှာကြောက်ကြပြီးတော့ပိုပြီးတော့သူ့ရဲ့ယောဂဖြည့်ဆည်းတဲ့လက္ခဏာတွေပြလာတယ်ကျွန်တော်တွေ့ရပါတယ်။ဒါကြောင့်မလို့ဒီလူတွေကိုကျွန်တော်တို့ကအနေနဲ့ကတစ်ခါပြန်ပြီးတော့ကျွန်တော်ပညာပေးရမှာပေါ့လေအတိကျတဲ့မှန်ကန်တဲ့ information ပေါ့လေသူတို့ပေးရမှာပေါ့လေအများသောအဖြစ်ကယောဂဖြစ်တဲ့ကာလမှာ social media ကိုကြည့်ခြင်းအဖြစ်ပို့ပြီးကြောက်တဲ့လူတွေရှိတယ်အဲ့ဒီအတွေးတွေမှားတဲ့အတွက်ကြောင့်လည်းပဲကိုယ်ပါပို့ပြီးတော့ဖြည့်ဆည်းမှုခံရတယ်အဲ့တော့အကြံပေးချင်တာကတော့ဒီလိုညမှာတိကျတဲ့ information ရအောင်ယူပါကျမဤဌာနတို့ WHO ဆိုတဲ့ people ရဲ့ message တို့နိုင်ငံတော်အစိုးရအနေနဲ့ထုတ်ပြန်တဲ့ကြေညာချက်တို့အဲ့ဒါလေးတွေကိုပဲတိတိကျကျ information ကိုယူပြီးတော့မှန်ကန်တဲ့ information ရပြီးတော့အဲ့ပုံမှာစောက်ပြီးလို့ရှိရင်တော့ကိုယ့်ရဲ့စိတ် PC ဘဝနည်းရောင်းနေတဲ့ကောင်ရောင်းနေသွားမှဆက်တော့ကျွန်တော်တို့အဲ့ဒါကိုကြံပေးချင်ပ
ါ Australia နိုင်ငံ Sydney မြို့ကဆက်ယောဂဆိုင်ရာအထူးကုဆရာဝန်ကြီး Dr. Raymond Tin ဝေကိုကျွန်မဆုမျက်မော်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
အခုဆက်လက်ပြီးတော့ COVID-19 ရောဂါကူးစက်မှုအဆိုးဆုံးခံရတဲ့ American ပြည်ထောင်စုနယူးယောက်မှာမေလပထမပတ်အတွင်း COVID ကူးစက်ခံရတဲ့အသက်5နှစ်နဲ့15နှစ်ကြားကလေး3ဦးသေဆုံးခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့နယူးယောက်ကကူးစက်ရောဂါအထူးကူဒေါက်တာဇေယသက်ပြောပြချက်တွေကိုနားဆင်ရမှာပါရှင်။ကျွန်မအင်ဂျင်နိုင်ပါရှင်။နယူးယောက်ကဆေးရုံတွေကိုရောက်လာတဲ့ COVID ရောဂါလက္ခဏာတွေနဲ့ဆက်ဆက်နေတဲ့ကလေးလူနာတွေမှာလူကြီးတွေနဲ့မတူတဲ့ဝေဒနာတွေဘလို့ခံစားရသလဲဆိုတာကိုဒေါက်တာဇီယာသက်ကအခုလိုရှင်းပြပါဗျ
။ကလေးတွေမှာဖြစ်အများဆုံး symptom ပိုက်နာတယ်ဝင်းသွားတယ်ပြီးတော့မျက်လုံးတွေနီလာတယ်ဒါမှမဟုတ်လို့ရှင်ကျွန်တော်ခေါ်တာတော့ pinky eye လို့ခေါ်တာပေါ့နော်ဒီနိုင်ငံကဆရာဝန်တွေသုံးတဲ့စကားလုံးကတော့ဟိုမျက်ရည်တွေယူလာတယ်မျက်ရည်ရားလို့ပေါ့နော် pinky eye လို့ဒီမှာသုံးတဲ့စကားလုံးကဒီမျက်ရည်တွေနီလာတယ်အထူးသဖြင့်ပိုက်နာတယ်ပိုက်နာတာတော်တော်ကြီးသေတာပိုက်နာတယ်ကလေးတွေကလေအဲ့ဝင်သွားတာလေတော်တော်သီးသီးသွားသွားအဲ့နှစ်ချက်ကဟိုလူကြီးနဲ့တိတ်ပြီးတော့လူကြီးတွေမှာဝင်သွားတယ်လူကြီးတွေမှာတော်ယုံတန်ယုံပိုက်မတာပုံပါတယ်အဓိကကသူကတက်လာတာလူကြီးတို့လိုမျိုးဟို short of breath တွေပါတယ်တက်ဟိုအသက်ရှူဘဝလို့တက်လာတာမဟုတ်ဘူးသူတို့ရဲ့ symptom ပါလဲဆိုပိုက်နာပြီးတော့တက်လာတာပိုက်နာတယ်ဝင်းရှော့တယ်အဲ့ချင်တော့ဘာမှသတိမထားလိုက်ဘူးပိုက်နာတာဩတော်ယုံတန်ယုံကလေးတွေမှာလည်းပိုက်နာတတ်တာပဲပေါ့တော့ပမာလို့ပေါ်တော့ဟိုဟိုအစာမစားတာမကြေတာတို့ပါဖြစ်မြင်ထင်တာပဲပေါ့အဲ့ပိုက်နာတာဝင်းရှော့တာအဲ့ဒီတော့ဒီပြည်နဲ့တခါလေတချို့ကလေးတွေမှာဒီလက်မောင်းလေးတွေလက်ထိတ်လေးတွေမှာအနီအောင်ဟိုကျွန်တော်တို့ခေါ်တာကျွန်တော်တို့တော့ covid hand covid finger လို့တော့ခေါ်တာပေါ့နော်ဒီလက်ထိတ်လေးတွေမှာဒီလက်ထိတ်လေးဒီအစ်စ်လေးတွေမှာနီပြီးတော့ယောင်တာတွေတွေ့တာတချို့ကလေးတွေမှာတချို့ကလေးတွေမှာအဲ့ယောင်တာတော်တော်ဆိုးဆိုးဝါးဝါးကိုယောင်နေပြီးတော့နာတယ်ဆိုတော့သူတို့ကတခြားထင်တာဩ rheumatoid တွေလား rheumatic fever တွေလားထင်တာပေါ့ဒါပေမဲ့မတူဘူးပေါ့နော် then သူတို့နောက်ပြီးတော့ကလေးတွေကဘာဖြစ်လာလဲဆိုတော့၃ရက်လောက်ပဲကြာတယ်ကြာအောင် kidney ကြောက်ကမကောင်းတော့ဘူးပြည်တယ်ပြီးတော့ကလေးကစကားမပြောတော့စုပ်ရတယ်ဖြစ်သွားပြီးတော့တခါတည်းအသက်ပါဆုံးသွားတဲ့အခြေအနေကြီးရောက်သွားတယ
်အထူးသဖြင့်ပြီးခဲ့တဲ့တောက်ကြာနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့၅နှစ်အရွယ်ကလေးငယ်တဦးဟာဆေးရုံမှာ၅ရက်အတွင်းလေးထက်ပြီးပထမဆုံးသေဆုံးခဲ့တဲ့ဖြစ်ရပ်ဟာဆေးလောကတိုင်းဝိုင်းကြားမှာအတော်လေးတုန်လှုပ်ခဲ့ရတယ်လို့ဒေါက်တာဇီယာသက်ကဆိုပါတယ်COVID-19 ဝေဒနာကိုခံစားနေရတဲ့ကလေးတွေမှာကာဝါဆာကီယောဂါလက္ခဏာပြနေတာတွေ့ရတဲ့အတွက်အရင်ကကာဝါဆာကီယောဂါပဲဖြစ်နေတယ်လို့ပဲဆေးရုံတွေကထင်မှတ်ခဲ့ကြောင်းဒေါက်တာဇီယာသက်ကပြောပါတယ
်ကာဝါဆာကီဆိုတဲ့ virus မှာသူအဲ့လိုပဲခြေချောင်းနဲ့ချောင်းလေးတွေလည်းနားတယ်ဒါပေမဲ့သူကအရင်သိကြတာဒီလယ်ဘင်းတွေမှာအကျိတ်ဖြစ်တယ်သူကအရင်ကထင်တာ atypical ကာဝါဆာကီဆိုပြီးတော့သူက diagnosis လုပ်ပြီးစောစောချင်းလို့ atypical ကာဝါဆာကီဆိုပြီးတော့ခြားကျွန်တော်တို့လိုမျိုးပဲ pediatric idea diagnosis လုပ်ပဲဘာလို့ဆိုတော့ကာဝါဆာကီလိုပဲ ဒီလိုမျိုးပေါ့နော်ကြည်လက်တွေနားတယ်ဖျားတယ် inflammation marker တွေတက်တယ်ဒါပေမဲ့ Kawasaki နဲ့မတူတဲ့တစ်ချက်က lymph node ကဘူးမှမရှိဘူးလို့ပါဒီ level မှာရှိတဲ့အကျိတ်တွေပေါ့ level ကျိတ်တွေပေါ့နော် Kawasaki ဆိုလို့ရှိရင်ဒီမှာ level မှာအကျိတ်တွေတော်တော်လေးကိုရှိတတ်ပါတယ်ဆိုတော့ atypical Kawasaki ဆိုတော့ဟိုပုံမှန်မဟုတ်တဲ့ Kawasaki ဆိုပြီးဆိုတော့ဟိုဟို diagnosis တခုပေးလိုက်တယ်ပေါ့နော်အဲ့ဒါဒီ April ကုန်တော့မှာဆိုတော့ဒါပေမဲ့သူတို့အဲ့ကလေးတွေကိုပြန်ပြီးတော့ covid ကိုစစ်လိုက်တဲ့အခါကျအကုန်လုံးက positive ဖြစ်တာ
လက်ရှိနောက်ဆုံးတရားဝင်ထုတ်ပြန်ချက်တွေအရနယူးယောက်မြို့တစ်မြို့လုံးမှာကိုဗစ်ရောဂါကူးစက်ခံရပြီးဝေဒနာခံစားနေရတဲ့ကလေးလူနာပေါင်း100နီးပါးရှိနေပြီးအဲ့ဒီထဲမှာပြီးခဲ့တဲ့သတင်းပတ်အတွင်း3ယောက်သေဆုံးခဲ့တဲ့ဖြစ်ရပ်ဟာအလွန်သတိထားရမယ့်အခြေအနေဖြစ်နေတယ်လို့ဒေါက်တာဇီယာတက်က VOA ကိုပြောပါတယ
်ကျွန်တော်သိတာတော့ရှင်မေလာရှင်းရည်ဒီဒေတာရတော့3ယောက်ဆုံးသွားပါတယ် so far တော့အယောက်100ဒီလို about 100 patient လို့ပြောတယ်ဒါ state က officially confirm လို့သူက covid 19နဲ့confirm လုပ်ထားတယ်ဒီလိုကလေးတွေတို့တွေ့တယ်ဆိုပြီးတော့လုပ်ထားတာတွေ့တယ်ပေါ့နော် Friday မှာစပြီးတော့ alert ဖြစ်လာတယ်ဆိုတော့ကျွန်တော်တို့လည်းတော်တော်များများဟို alert ဖြစ်လာပါပေါ့နော
်ကလေးငယ်တွေကို virus ရှိမရှိနှာခေါင်းထဲထည့်ပြီးစစ်ဆေးတဲ့နီးလန်းဟာ antigen များတဲ့အတွက်အရင်ကကလေးတွေကိုသိပ်ပြီးစစ်ဆေးလို့မရှိခဲ့ပေမဲ့ကလေးတွေကို virus ကူးစက်မှုမခံရအောင်ကာကွယ်တဲ့အကောင်းဆုံးနည်းလမ်းအဖြစ်ရောဂါရှိမရှိစစ်ဆေးဖို့လိုနေကြောင်းဒေါက်တာဇီယာတက်ကအခုလိုပြောပါတယ
်အိမ်တိမ်မှာ positive တယောက်ဖြစ်သွားလို့ရှိရင်ကျန်တဲ့လူတွေအကုန်လုံးစစ်ပါစစ်လို့ရတဲ့အခွင့်အရေးရှိခဲ့ရင်ပေါ့လေကျွန်တော်ပြောတာခက်ခဲခဲဆိုရင်တော့လည်းပြောလို့မရဘူးဒါပေမဲ့ဒီနေ့ဒီချိန်မှာဒီ United States တို့တခြားနေရာတွေမှာလွတ်လပ်ကူစစ်လို့ရနေပါပြီဆိုတော့စစ်ပါဒီစစ်လို့ positive negative ဖြစ်ခြင်းဒီတခါတလေကြာလို့ဟိုတော်တော်များများမှာကျွန်တော်တို့အလုပ်လို့လိုရတဲ့အပိုင်းတွေဟိုဟိုပေါ့နော်ဟို prevent လုပ်လို့ရတဲ့အပိုင်းတွေအများကြီးရှိပ
ါအခုလို COVID-19 ရောဂါကူးစက်မှုဟာကလေးတွေကြားမှာအန္တရာယ်ဖြစ်လာမယ်ဆိုတာအရင်ကထင်မှားခဲ့တဲ့အကြောင်းရင်းတွေထဲမှာတရုတ်နိုင်ငံကပေးတဲ့အချက်လက်တွေအရကလေးတွေမှာဖြစ်တာမတွေ့ရဘူးလို့ဆိုထားတဲ့အတွက်ကလေးတွေနဲ့ပတ်သက်လို့ short track ခဲ့ကြတယ်လို့ဒေါက်တာဇီယာသက်က VOE ကိုပြောပါတယ်ရှင
်သူဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းရေးသားနေကြတဲ့အထက်ကတချို့မူရင်းအပေါ်မှာပြတ်ထွန်းမှုပြောပြလိုပါတယ်တရုတ်ရဲ့အကူအညီနဲ့မြန်မာနိုင်ငံမှာကြုံရတဲ့ပြဿနာဆွဲခေါင်းစဉ်နဲ့ Robert Looney ရဲ့ဆောင်းပါးကို milkandreview.org မှာဖတ်ရပါတယ်တဘာဝသယံဇတာနဲ့ယဉ်ကျေးမှုကြွယ်ဝတဲ့မြန်မာနိုင်ငံဟာအခုဆိုရင်ဖွံ့ဖြိုးကြွယ်ဝတဲ့နိုင်ငံတစ်ခုဖြစ်နေသင့်ပေမဲ့တိုင်းရင်းသားပုံကမှုတွေနဲ့အတူဆေးအုပ်ချုပ်ရေးအဆက်ဆက်ကအပေခံနိုင်ငံအဖြစ်ကြားရောက်စေအောင်လုပ်ခဲ့တဲ့အတွက်အခြေအနေမကောင်းဘူးလို့စာရေးပါတယ်ဒီကာလတခြားအောက်ကရဆိုလို့အင်ဂျီယန်တရုတ်နိုင်ငံသားရှိခဲ့ပြီးတရုတ်ရဲ့ကိုလိုနီအစဉ်အပြေမျိုးနဲ့ဆိုတဝဲကောင်တဝဲစီးပွားရေးအလားအလားအခုဆိုရင်စိုးရင်ဘွယ်အခြေအနေဖြစ်လာနေတယ်လို့ရေးပါတယ်1950မှာနှစ်နိုင်ငံနယ်နိမိတ်သဘောတူညီမှုရခဲ့ပေမဲ့အပြန်အလှန်မယုံကြည်မှုရှိလာခဲ့ပြီးဗိုလ်ချုပ်နေဝင်အစိုးရလက်ထက်မှာမြန်မာဆိုရှယ်လစ်ဆိုတာလုပ်ခဲ့တာတောင်မှတရုတ်ဟာဗမာပြည်ကွန်မြူနစ်သဘုံတွေကိုထောက်ပံ့ကူညီနေခဲ့ပါတဲ့2015တောင်ဆန်းစုကြည်ရေကောက်ပွဲနိုင်တော့နောက်တိုင်းဒီမိုကရေစီနိုင်ငံတွေကတန်ခါအေးအေးပိတ်ဆို့မှုတွေကိုရုပ်သိမ်းပါတယ်အဲ့နောက်ပိုင်း GDP ကလည်း 6.5% ခန့်နှုန်းအထိရှိနေသေးတယ်လို့ဆိုပါတယ်2019မှာရိုဟင်ဂျာပြည်နာပေါ်ပေါက်ခဲ့ပြီးနောက်အမေရိကန်ကတန်ခတ်ပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ခဲ့ပါတယ်။မြန်မာအစိုးရကတော့ရခိုင်အစိုးရတွေလူလူမှုအုံကြွားမှုနဲ့ဖြုတ်ချခြင်းမခံရလျောက်စီးပွားဖွံ့ဖြိုးမှုကိုဆက်လက်ထိန်းထားဖို့လိုအပ်လာနေသလိုတစ်ဖက်မှာလည်းတရုတ်ရဲ့ဩဇာလွှမ်းမှုအပေါ်လူမှုမကျေနပ်မှုတွေကြီးထွားလာနေတယ်။ကျွေးလည်ပင်နေမဲ့ကိစ္စတရုတ်မြန်မာစီးပွားရေးလုပ်ငန်းတွေကြောင့်လူမှုစီးပွားရေးဝန်ကျင်သဘာဝဝန်ကျင်ထိခိုက်မဲ့ကိစ္စတွေလည်းမြင်မာလာနေတယ်လို့ရေးပါတယ်။အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုဟာအဲ့ဒီနိုင်ငံတွေရဲ့ယဉ်ကျေးမှုနှမှုကိုဆွဲဆောင်ဖို့ရည်ရွယ်ပြီးပြုလုပ်ခဲ့တဲ့အစိုးရရဲ့ပြည်ပြင်ပြောင်းလဲရေးတွေကိုနောက်ပြန်လျှော့ချသွားစေခဲ့တယ်လို့ရေးပါတယ်။ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ ICJ နိုင်ငံတကာတရားရုံးရဲ့အမိန့်ကိုဒေါန်ဆန်းစုကြည်ကညှင်းပယ်လိုက်တဲ့အတွက်လဲအနောက်နိုင်ငံတွေစီက FDI ခေါ်တရားယဉ်ကျေးမှုနှမှုတွေဝင်လာမဲ့အရေးကိုတကားပိတ်လိုက်တယ်လို့ဖြစ်သွားခဲ့ပါတယ်။ပြီးခဲ့တဲ့စနစ်တုန်းကတော့မြန်မာနိုင်ငံဟာစီဘုတ်တို့ရဲ့ကရံဝနာဥစုမှုလောက်ကလွတ်မြောက်ပြီးစီးပွားရေးထွန်းတက်ဖို့အလားအလာခေါင်းစီးခဲ့ပေမဲ့လူမျိုးရေးမုန်တိမှုအစိတ်တင်ပြီးအင်းဒီချင်းအယာမနိုင်ငံကြီးနဲ့လက်တွေ့ဆက်ဆံနေရတဲ့ကိစ္စတွေကြောင့်အဲ့ဒီကြောက်ထဲကပြန်တက်ဖို့ခက်လိမ့်မယ်လို့သုံးသပ်ရသထားပါခင်ဗျာ The Strait of Myanmar ဆိုတဲ့ခေါင်းစဉ်နဲ့ Evan Cameron ရဲ့ဆောင်းပါးကိုတော့ historytoday.com မှာဖတ်ရပါတယ်ဒီဆောင်းပါးဟာမြန်မာနိုင်ငံမှာအခုဖြစ်ထွန်းလာနေတဲ့ethnic nationalism ကိုလူမျိုးစုမျိုးချစ်ဝါဒကိုစစ်ဆေးသုံးသပ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ် genocide ဆွဲချက်ကိုဒေါန်ဆန်းစုကြည်တွားရောက်ပြီး ICJ မှာခုခံတဲ့ကိစ္စနဲ့စတင်ရေးသားပါတယ်။ ဲ့နောက်16ရာစုရခိုင်မြောက်ဦးခေတ်အကြောင်းကိုရေးသားရမှာ Arab Portuguese Dutch Timor စိုက်တပ်ပြီးကျွန်ရောင်းဝယ်ရေးအပါအဝင်ကုန်စည်ကူးစက်မှုအတွက်အချက်အချာဖြစ်ခဲ့တဲ့မြောက်မြို့မှာထူစဉ်ကဗုဒ္ဓဘာသာဘရင်နိုင်ငံတစ်ခုဖြစ်ပေမဲ့မွတ်စလင်တွေကိုဘာသာရေးလွတ်လပ်ခွင့်ပေးပြီးဘရင်တွေကိုယ်တိုင်အစ္စလာမ်ဘွဲ့ခံယူတာမွတ်စလင်တွေကိုအုပ်ချုပ်ရေးမှာတာဝန်ပေးခန့်အပ်တာတွေကိုကြည့်ရင်ရှင်ခရစ်တီဇင်လို့ခေါ်တဲ့ဒီဝါရမျိုးစုံရောထွေးလက်ခံမှုတောင်အထက်လွှာအဆင့်မှာစီးကပ်လေသလားပဲလို့ရေးပါတယ်ဗြိတိရှ်ရေမြန်မာနိုင်ငံကိုသိမ်းပိုက်ပြီးတဲ့နောက်ကိုလိုနီအုပ်ချုပ်ရေးစနစ်ဟာ surveillance state လို့ခေါ်တဲ့စံကြီးထင်ချုပ်တဲ့စနစ်သာဖြစ်ပြီးလူပုဂ္ဂိုလ်တူချင်းရဲ့အစည်းအဝေးအချက်အလက်တွေကိုမှတ်သားခြင်းအပြင် risk ကိုလူမျိုးနွယ်ခွဲခြားသတ်မှတ်တဲ့အနောက်တိုင်းသားတွေရဲ့အယူအဆကိုမြန်မာနိုင်ငံမှာတပ်တင်တင်သွင်းနေတာဖြစ်ပါတယ်ကိုလိုနီအုပ်ချုပ်ရေးသမားတွေလူသူလူတွေကိုအတိအကျခွဲခြားပြီးအမျိုးအစားသတ်မှတ်တာမျိုးအစ်တောင်အရှမရခင်တခါမှမရှိခဲ့ဘူးလို့ရေးပါတယ်ထူစဉ်ကအိန္ဒိယသားတွေကိုရန်ကုန်လိုမြို့ပြဒေသတွေမှာလာရောက်အခြေချဖို့အားပေးခဲ့တယ်သူတို့ဟာကိုလိုနီခေတ်လူမှုအစဉ်အတိုင်းအရဌာနေမြန်မာတွေထက်အဆင့်မြင့်တဲ့သူတွေဖြစ်ခဲ့ကြပါတယ်တဲ့ဗြိတိရှ်အရာရှိကြီး JS Furnival ကသူစဉ်ကရန်ကုန်ဟာ plural society ဘဟုလူသိုင်ဝန်လို့ပြောခဲ့တာအခုခေတ်မှာသုံးနေတဲ့ multiculturalism ကျင်းကျင်းမှုရောပြွန်နေတဲ့ဆိုတဲ့အသိပညာမျိုးမဟုတ်ဘဲလူမျိုးရေးအလိုက်လောက်ကင်ကွဲပြားခြားနားနေတဲ့ကိစ္စကိုသာဖော်ပြခြင်းဖြစ်ပါတယ်တဲ့1960ပြည်မှာအနာရှင်စနစ်အောက်ရောက်လာတဲ့အခါတိုင်းရင်းသားဆိုတဲ့အယူအဆဟာနိုင်ငံရေးမှာအချက်အချာကျလာပါတယ်တဲ့ဒုတိယကမ္ဘာစစ်ပြည်ငါစပြည်တွင်းစစ်တွေကြောင့်ပဲ Unity in Diversity မတူကွဲပြားခြားနားမှုအထက်ကစီးလုံးညီညွတ်ရေးဆိုတဲ့ကိစ္စဟာပြည့်ပြည့်သွားခဲ့တယ်လို့ဆိုပါတယ်1982နိုင်ငံသားဥပဒေမှာတိုင်းရင်းသားဟုတ်မဟုတ်ကိုရခိုင်ပြည်ကိုဗြိတိသျှမသိခင်1823ကစပြီးခွဲခြားသတ်မှတ်လိုက်ပါတယ်တဲ့ကိုလိုနီစနစ်ရဲ့လူမျိုးရေးခွဲခြားမှုကြောင့်အဆက်ရခဲ့တဲ့ဗမာလူများစုဟာဗမာစကားနဲ့ဗုဒ္ဓဘာသာကိုအခြေပြုသောအမျိုးသားရေးဝါဒကိုဗြိတိရှ်စီကပဲဆက်ခံခဲ့တဲ့အနာသုံးအုပ်ချုပ်ရေးစနစ်နဲ့ပေါင်းစပ်ထားတဲ့အတွက်ကြေကွဲပွဲဖြစ်ရက်တွေပေါ်ထွက်လာခဲ့တယ်လို့ညီကုံထုတ်ထားပါရခင်ဗျာကျွန်တော်ကျော်စံသာပါ
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Russian Russian နှာစင်ရမယ်မြန်မာအရေးသုံးသက်တဲ့အစီအစဉ်မှာတော့တက်မတော်မှာမျိုးဆက်သစ်ဗုဒ္ဓတွေကိုအကြီးကြီးရဲ့နေရာတွေမှာခံထားလာတဲ့ကိစ္စဟာတက်မတော်ရဲ့မြန်မာနိုင်ငံရေးအပေါ်သဘောထားဘလောက်ပြောင်းလဲလာနိုင်တယ်လဲ။တကယ်ကောပြောင်းလဲလာမယ်အလားအလာရှိသလားဆိုတဲ့ကိစ္စကိုမြန်မာအရေးဆုံးသက်သူဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကြောစံသားဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်ဒီလိုမျိုးဆက်သစ်ဗိုလ်ချုပ်တွေကိုအရေးပါတဲ့ရာထူးနေရာမှာခံထားရဲဆိုတဲ့ကိစ္စကိုဦးတင်မောင်သန်းကပထမဦးစွာအခုလိုစတင်သုံးသပ်ပါတယ
်ပုံမှန်အပြောင်းရှေ့နဲ့ရာထူးတိုးတာလောက်တယ်လို့ပဲယူဆတာပေါ့နော်တားတဲ့ပုံပြီးထူးထူးခြားခြားတော့ကျွန်တော်မမျှော်လင့်ပါဘူးဒီဘူအားဖြင့်တော့လူငယ်တွေဝင်လာတယ်အရင်နဲ့မတူတဲ့အတွေ့အကြုံတွေရခဲ့တဲ့လူတွေဝင်လာတယ်ဆိုလို့ရှိရင်တော့အဲ့ဒီအခွင့်အရေးမှာတစုံတရာတော့တည့်ရောက်မှုရှိပါတယ်မရှိဘူးတော့မဟုတ်ပါဘူးဒါပေမဲ့ပြောင်းလဲတယ်လို့ပြောရတော့အောင်ပြောင်းလဲတစ်ခုဖြစ်ဖို့ဆိုရင်တော့လုံပိုင်ခွင့်ဖွဲ့စည်းတည်ဆောက်ထားဖို့ပြောင်းလဲဖို့လိုတယ်အဲ့ဒီလူငယ်တွေရောက်လာတာမဟုတ်လို့ရှိရင်တည်စေလုံပိုင်ခွင့်စနစ်နဲ့တည်ဆောက်ဖွဲ့စည်းထားပုံတွေအတိုင်းပဲအဲ့ဒီလူငယ်တွေကလည်း like ကရင်းနဲ့သူတို့ပါလူကြီးတွေလိုပဲဖောင်းပြန်ဖြစ်သွားတယ်။ဒါကစစ်တပ်မှမဟုတ်ဘူး။အုပ်ချုပ်မှုစနစ်တွေထဲမှာလည်းဒီအတိုင်းပဲသွားတာကိုတွေ့ရတယ်ပေါ့နော်။ဒါကြောင့်ကျွန်တော်တို့ကကြည့်ပြီးဆိုလို့ရှိရင်ဘေးကအကဲခတ်တဲ့လူတယောက်အနေနဲ့စနစ်အပြောင်းလဲအတွက်များဘာကိုလုပ်တယ်လဲဆိုတာကိုအဓိကထားပြီးတော့အဲ့လေလာအကဲခတ်ပါတယ်။ဒီချိန်မှလည်းဒီတစ်ခါမှလည်းတပ်မတော်ကပထမဦးဆုံးပိတ်နေတဲ့အဖွဲ့အစည်းတစ်ခုဖ ဖြစ်မြဲဖြစ်နေစေပါပဲ
တမ်ရောဆိုတော့လက်ဆိုလက်ပိုင်းမင်းပါညာဘယ်သာအဖွဲ့စင်းနဲ့ကြွားချတာတော့သူတို့ကတော့အထက်မင်းကိုပဲအကြီးအလိုက်နိုင်ရတယ်ဆိုတော့အထက်ကအမင်းပြင်းမှာတော့တက်ချုပ်ကပဲပြင်းတယ်လို့ထင်ရတယ်ပဲမြန်မာနိုင်ငံမှာတော့ဟုတ်ဘူးလား
ဒီအောက်ကလူကလည်းတက်ချုပ်မျက်နှာရအောင်လိုးရတဲ့ကိစ္စတွေအများကြီးရှိပါတယ်မြန်မာရဲ့လုတ်ပိုင်ခွင့်တိစောက်ဖွဲ့စည်းပုံကဒါကအနည်းနဲ့အများအတိုင်းဆမှာပဲကွာတယ်အထက်အာဏာရှိတဲ့လူကိုမျက်နှာရအောင်လိုးရတဲ့တော့တကယ်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံမှာရှိနေတဲ့စနစ်ကအထက်လူကြီးကိုစီမံခန့်ခွဲရတာပို့ပြီးတော့များပါတယ်ပြဿနာကိုစီမံခန့်ခွဲတာပဲ
upward management box
ဟုတ်ပါတယ
်ဆိုတော့အခုကင်မရာမှာတက်ချုပ်ကဖက်ကလည်းတက်မှတ်ထားတဲ့ extend လုပ်ထားတဲ့ feature မှာပြည်လာလို့ထင်ပါတယ်အဲ့တော့သူတို့မဆွေရင်တော့ဒီခုနဲ့90အောက်လူငယ်တွေကတချို့နေရာကိုရောက်လာမယ်ဆိုရင်တော့ဘလားတမျိုးတမျိုးဖြစ်လာနိုင်တယ်လို့ညှိနှိုင်းကြရှိရခင
်ဗျ။ညှိနှိုင်းနိုင်ကြဆိုတာလက္ခဏာတော့ကျွန်တော်တို့မတွေ့သေးဘူးပေါ့နော်။များသောအားဖြင့်အပြောင်းလဲတွေဟာဘယ်လိုဖြစ်တတ်လဲဆိုရင်ကြောင်းမြင်တဲ့လူကိုယ်နိုင်ကတဲ့ဟောင်းထဲမှာစိတ်ရှည်လက်ရှင်နဲ့စောင့်ရတယ်။ပြီးရင်သူလုတ်ပိုင်ခွင့်ရလာပြီဆိုတဲ့အခါမှာသူကြောင်းမြင်တဲ့အချက်ကိုသူကစပြီးတဖြည်းဖြည်းတဖြည်းဖြည်းနဲ့ပြီးရင်ပုံပြီးအချိန်ကုန်မိပြီးအဲကြောင်းကြရတာမျိုးပေါ့နော်ဒါကများသောအားဖြင့်ဒီစနစ်အတွင်းတွေကနေမှကြောင်းလဲတဲ့အကြောင်းလဲတွေမှာတွေ့ရတာပါပဲဥပမာအားဖြင့်ဆိုဗီယက်ယူနယ်မှာဂေါ်ဘာချော့ဆိုလို့ရှိရင်အရင်လူတွေမှသူကအသာလေးပြန်ပြီးနေခဲ့ရတယ်ပြီးတော့မှအကြောင်းလဲတွေကိုလုပ်ပါတယ်နော်ကျွန်တော်တို့ဒီမြန်မာနိုင်ငံအနေနဲ့ပြောရင်လည်းဦးသိန်းစိန်လည်းဒီလိုပဲပေါ့နော်သူလောက်ပိုင်ခွင့်အာဏာရလာပြီဆိုတဲ့အချိန်ကျမှလောက်ပါဒါကြောင့်မို့ရေဘူးကြအားဖြင့်အဲ့ဒီလူတွေကသူတို့ပြောင်းကျင်တာကိုလည်းပေါ်ပေါ်ထင်ထင်မပြတတ်ပါဘူးပြလိုက်တာနဲ့လေသူကစနစ်ထဲမှာရှင်သန်နိုင်မှုခက်တတ်ပါတယ
်ဟုတ်ကဲ့အဲ့အပြောင်းလဲကိုတွန်းအားပေးလာတာသူစိတ်ထဲမှာပြောင်းလဲစေဖို့အတွက်သူတို့ဘယ်ချက်ကတွန်းအားပေးတယ်လဲသူရဲ့ပုဂ္ဂိုလ်ရေးဆန္ဒလားသူတို့မဟုတ်လူဖွဲ့စည်းကိုသူတို့အမြင်ပြီးတော့လူပြောင်းလဲမှငါတို့လူဖွဲ့စည်းတိုးတက်မယ်ဆိုရဲခကြတယ်သူတို့ရှိမှထင်ပါတယ်ဆိုသူတို့ကဒီအတွက်သင်ယူခဲ့သူတို့ကိုလိကင်းပြတဲ့ပညာရေးတွေပါနဲ့ဆိုင်မဲ့တင်ဟာအဲ့တော့သူတို့အခုသင်ခဲ့ရတာကဒီလူဘစ်တွေကလည်းဒီပုခေကထွက်လာတဲ့လူတွေပဲလို့ရသစကနဲ့ပြောရရင်နော
်ဒီလိုနဲ့ပဲ cost ဆဲလို့မြောက်ဆိုင်ကျွန်တော်ထင်တာကတော့ပေါ့နော်အဲ့ရေဘူးရအဖြစ်တော့တကယ်ထက်ထက်မြက်မြက်ရှိတဲ့လူတွေခေါင်းဆောင်အကြီးအသေးရှိတဲ့လူတွေကဘယ်လိုလုပ်ကြိုင်ပုံတွေရတော့ဘလို့တံပရောနဲ့မတင့်တော်ဘူးအဆင်မပြေဘူးငါသာလုတ်ပိုင်မရရင်တော့ဘလို့ပြောင်းမယ်ဆိုတဲ့စိတ်ကူးစိတ်တမ်းနေသူ့အလိုလိုရှိတတ်ကြပါတယ်နောက်တစ်ခါအပြင်ကိုတွားရောက်လေးလာခွင့်ရကြတဲ့လူတွေအပြင်ကိုကြည့်မိတဲ့လူတွေတခြားနိုင်ငံတွေရဲ့လုတ်ကိုင်မှုတွေကိုတွေ့လာတဲ့လူတွေအဲဒီလိုအခြေအနေမျိုးမှလည်းတွေ့တတ်ပါတယ်နောက်တစ်ခုကအချက်တဲကြုံရတဲ့ဟာမျိုးပေါ့အဲဒီလိုအချက်တဲကြုံရပြီဆိုလို့ရှိရင်တော့အကြောင်းလေးတွေကိုစပြီးစဉ်းစားလေ့ရှိကြပါတယ်အများတော်အဖြစ်တော့ခုနအချိန်စောင့်တဲ့နီးရဲ့အကြက်တဲရဲ့ပေါ့နော်။အမှ ICJ လိုဟာမျိုးဟာဒါကတစ်ခုခုကိုလုပ်ဖို့အတွက်စပြီးတော့စိန်ခေါ်ချက်ရင်ဆိုင်ရတဲ့ဟာမျိုးပေါ့တမတော်အတွက်ဆိုလို့ရှိရင်။အမှလူခွင့်ရင်းနဲ့ပတ်သက်ပြီးဘယ်လိုသဘောထားမလဲ။လူလတ်စွာမိသားဖော်ပြမှုတွေနဲ့ပတ်သက်ပြီးဘယ်လိုသဘောထားမလဲ။ဒီအရာတွေကမလွဲမသွေကြုံလာရတယ်။ဒါမျိုးတွေကတော့အကြောင်းလဲကိုပွားတဲ့ဟာတွေဖြစ်တတ်ပါတယ်။ဒါပေမဲ့ကျွန်တော်တို့မြန်မာပြည်သူတွေမျှော်လင့်ထားတယ်လို့တပ်မတော်ကနိုင်ငံရေးကနေစုံမာလာရွေးကောက်တင်မြှောက်ထားတဲ့သူတွေကကာကွယ်ရေးနဲ့တပ်မတော်ရေးရာကိစ္စတွေမှာပါဝင်ဆုံးဖြတ်ခွင့်ရမှာလားဒါတွေကတော့နည်းနည်းဝေယူမယ်လို့ယူဆရတယ်ဘာလို့လဲဆိုလက္ခဏာတွေမပြသေးဘူးမတွေ့ရသေးဘူ
းဒါပေမဲ့အခုတော့မြန်မာနိုင်ငံမှာလည်းဒီအရေးဖက်စစ်ဖက်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့နိုင်ငံသားအကျွမ်းကျင်သူတွေလည်းအဲဒီမြန်မာတပ်မတော်အရာရှိတွေကိုတွားပြီးတော့ lecture ပေးရတယ်ဆွေးနွေးရတယ်ကြက်နှဆူလို့ကျွန်တော်ကြားနေရပါတယ်အဲ့ဒီဟာကဘယ်လောက်ထိဖိအားမှုရှိတယ်လဲဒီပုဂ္ဂိုလ်ရဲ့သဘောထားကိုဘယ်လောက်ထိကြောင်းနိုင်နိုင်မဲ့တွန်းအားပေးနိုင်မဲ့ထင်တယ်ခင
်ဗျာဒီလိုတရားတော့တရားမှုရှိပါတယ်အသိပညာပေးတဲ့လုပ်ငန်းတွေအကုန်လုံးကစဉ်းစားစရာဖြစ်တယ်အထူးသဖြင့်တပ်မတော်ထဲမှာလည်းအဲ့ဒီလိုစဉ်းစားတဲ့ခေါင်းဆောင်တွေရှိတတ်ပါတယ်လုပ်ပိုင်ခွင့်ရတီးကြပေါ့နော်ဆိုတဲ့ခါကျတော့အဲ့ဒီလိုမမြင်သာတဲ့ဖြစ်ပေါ်တိုးတက်မှုတွေဒါတွေကတော့ခုနပြောတဲ့ရပ်ပဲစစ်ပဲဆက်ဆံရေးကိုတော့ပြီးပြောတဲ့အကြောင်းချက်တွေသင်ကြားတဲ့လူတွေဒီလိုသိတဲ့လူတွေဒါမျိုးဆိုလို့ရှိရင်သူတို့နားထောင်တတ်ပါတယ်ထဲထဲဝင်ဝင်လည်းရှင်းနေတတ်ပါတယ်တယောက်ချင်းအနေနဲ့ပြောလို့ရှိရင်တပ်ပေါ်သားတွေအကုန်လုံးကလည်းကျွန်တော်တို့လိုပါပဲတိတ်ထူးထူးခြားခြားကျွန်တော်မတွေ့ဘူးသူတို့လည်းသင်ယူခြင်းနဲ့လှုပ်ခြင်းနဲ့အတိုင်းပြည်လည်းကောင်းစေခြင်းနဲ့ဒီလိုစိတ်ထားမျိုးသူတို့မှလည်းရှိပါတယ် တို့စနစ်သဘောရလောက်ခံရတာခက်တာတွေလေတို့တို့ရင်ဆိုင်နေရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဆရာအဲ့မှာကင်မရာဟာနိုင်ငံကြီးကလုံအောင်နောက်ဆုတ်သွားမယ်ရတဲ့အမင်းအနာအုပ်မှာနေမယ်ဆိုရင်အစင်းကြီးကတော့အိတ်ဝင်းလွန်နေပေါ့လေဒါပေမဲ့ဒီလိုလိုဒီမှာဖြစ်နေပြည်တွင်းနိုင်ငံကြီးရရှိဖို့ကိစ္စတွေမှာကော်စတူရဲ့သဘောထားစောစောစီးပြောင်းလာနိုင်တဲ့အခြေအနေလောလောဆယ်မှာအရေးကြီးနေတာဒီကိစ္စပေါ့လေအခုအဲ့ဒီကိစ္စနဲ့ပတ်သက်လို့ဆရာဘယ်လိုမြင်ပါလဲအခုတလောတုန်းကလည်းပဲသူတို့ဘက်ကကိုရိုနာဗိုင်းရပ်စ်ကြောင့်အခြေခံရဆွေးရေးဆိုတာကြီးညာတယ်ဟိုဘက်ကလည်းကြီးညာတယ်ဒါပေမဲ့နှစ်ဖက်လုံးကဇက်ကသာပြောနေကြပြီးတော့လက်တွေ့လည်းဘာမှဖြစ်လာတာမသိဘူးဒီကိစ္စလည်းနည်းနည်းသုံးသပ်အောင
်ဟုတ်ဟုတ်ဟိုငင်းကြီးကတော့တပ်မတော်ကလည်းလိုချင်တယ်လို့ကျွန်တော်ယူဆတယ်ပေါ့နော်ဘာလို့လဲဆိုတော့အခုအမျိုးသားဒီမိုကရေစီအစိုးရအဖွဲ့တက်လာတဲ့အချိန်မှာတပ်မတော်ကဒီကနေ့အတွင်းထဲမှာငင်းကြီးရအောင်လုပ်မယ်ဆိုပြီးပို့ချုပ်ပူးပြင်းအောင်လည်းပြောခဲ့တာတွေလည်းရှိတယ်ဒါလေးကစိတ်အမှန်နဲ့ပြောတယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ်ဒါပေမဲ့တကယ်ဆွေးနွေးတဲ့အနေအထားတွေကိုဝင်သွားပြီဆိုတဲ့အခါကျတော့အခက်အခဲတွေအများကြီးရှိနိုင်တယ်လို့ထင်တယ်အဲကျွန်တော်တို့ကညီညာဆွေးနွေးပွဲထဲမှာမပါတဲ့အတွက်ကြောင့်မို့လို့အသေးစိတ်တော့ကျွန်တော်တို့မသိဘူးပေါ့နော်အတရားကြီးရတဲ့အနေနဲ့ဆိုလို့ရှိရင်တော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်နဲ့ကြားမှာအမြင်ယူဆရကွာနေတာလေးတွေရှိတယ်တိုင်းသားတွေဘက်ကလက်နက်ကိုင်ဘက်ကကြည့်ရင်လည်းသူတို့ကတန်ရရှိတာတွေရှိတယ်ဘာကြောင့်လဲအပိုင်းနဲ့ပြန်ရှိကြည့်တော့လေဒါများရှိတတ်တဲ့အနေအထားမှာရှိတယ
်ဟုတ်တယ်ဗျအ
ဲ့တော့ဆိုတော့ဇုံလိုက်ကြောင်းတဲ့အနေအထားချင်းကပ်ပုံမျိုးဟာဆိုယုံကြည်မှုကပဲစကားပြောလာတဲ့အခါကျယုံကြည်မှုတည်ဆောက်မှုတွေကနည်းတဲ့အခါမှာဉာဏ်ဉာဏ်ရှိတဲ့ဘက်ကရှေ့မတူအနောက်မဆုံးအဲ့ဒီလိုအခြေအနေကြီးရောကြောင်းနေတာပေါ့နော
်ဒါပေမဲ့လက်ရှိကတော့တိုင်းရင်းသားတွေကအဓိကပြောတဲ့စကားနှစ်ခွန်းပဲသူကခွဲမထွက်ရေးကိစ္စကျွန်တော်ဖွင့်ထပ်ပါဘူးလို့ပြောထားတာကိုစာရုပ်ထဲမှာထည့်ပြီးဖွင့်ထပ်ပါဘူးဆိုတာထပ်ပြီးလက်မှတ်ထိုးခိုင်းနေစွာဟိုဘက်ကလည်းဖွင့်ထပ်ဘူးပြောတယ်ဒီဘက်ကလည်းဖွင့်ထပ်စီစဉ်ဘူးနှစ်ဖက်လုံးကဆန္ဒပြတယ်ဆိုတာအဲ့မှာလက်မှတ်ထိုးဖို့မထိုးဘူးကဘာအရေးကြီးတဲ့ကိစ္စလဲအဲ့ဒါစာမစင်းလိုက်နောက်ချက်ကတော့တခုပြီးတော့တက်မတော့တခုပြီးတော့တက်မတော့ဝါတက်မတော့ဆိုတာဘယ်နိုင်ငံမှာတက်မတော့ဘောင်းမျိုးမျိုးဆိုရှိရမှာလဲဒါမှမဟုတ်အဲ့ထက်မှာတိုင်းသားတွေနဲ့ဒန်ဒီညာတိုင်းသားတွေအားလည်းသူတို့ဖြစ်စေခြင်းနဲ့တိုင်းသားတွေအရင်ဆုံးကသူတို့ဆင်ထားရတာတော့သူတို့တိုင်းရင်းသားရထိတမ်းမှရောက်ရင်တိုင်းရင်းသားကောင်းဆောင်တွေဟာတက်မတော်မှာရာထူးမရတော့ဘူးအဲ့ဒါမျိုးတွေပေါ့လေသတိဖြင့်သူတို့အယူဆရရှိတယ်။ဆိုတော့အဲ့ဒီကြက်နဲ့ပတ်သက်ပြီးအဓိကကျွန်တော်အဲ့ဒီခုပဲကြားတယ်။အဲ့ဒီခုကဘာဖြစ်လို့လောက်တောင်နှစ်ဖက်လုံးဆန္ဒရှိကြရသားနဲ့မပြေတဲ့နိုင်ရလဲဆိုရင်တော့စဉ်းစားရခက်တဲ့ကိစ္စလေးခု
။လက်တွေအနေနဲ့ကြည့်ပြီးဆိုတဲ့အခါကျတော့အပြောတဲ့လက်တွေကဘာလဲပေါ့။အဲ့ဒီလိုကြည့်လိုက်တဲ့အခါမှာတိုင်းသားတွေဘက်ကိုနားလည်နိုင်တဲ့အချက်တွေတော်တော်များများရှိပါတယ်။ဥပမာအားဖြင့်ခုနအခုဆိုရင်တော့ဒါစပြီးတိုင်းသားတွေကတပ်မတော်ကောင်းဆောင်တွေကိုရာထူးကြီးကြီးတွေကိုစပြီးပြေးလာပြီပေါ့လေ။နော်စပြီးတွေ့ရပြီပေါ့။နောက်ခုခုနဆရာပြောသွားသလိုပဲ။ဒါပေမဲ့အရင်တော့ဆိုရင်အဲ့ဒီလိုမဟုတ်ဘူးဆရာ။လက်တွေမှာနော်တိုင်းသားတွေတွေမကဘူး။တချို့ဆိုရင်ဒီဘာသာတရားနဲ့တောင်ကြည့်ပြီးတော့အဲထုတ်ခဲ့တယ်လို့ခံစားရတဲ့အရက်ဖက်ရောက်တဲ့တပ်မတော်ကဲနော်အရာရှိကြီးတွေသူတို့ကိုယ်တိုင်ပြောတာကျွန်တော်တို့အဲ့လိုပဲသူတို့ပြောပါတယ်နော်ဆိုတော့အနည်းဆုံးအဲ့ဒီခံစားချက်ကတိုင်းရင်းသားတွေနဲ့ဗုဒ္ဓဘာသာမဟုတ်တဲ့တပ်မလို့သားတွေကြားထဲမှာခံစားချက်ရှိနေပါတယ်ဒါကတိုင်းရင်းသားတွေငင်းငိုင်းဆွေးနွေးနေတဲ့တိုင်းသားအဖွဲ့တွေလက်မှာတင်ရှိတာမဟုတ်ဘူးတပ်မလို့တွေကတပ်မလို့သားတွေထဲမှာလည်းရှိတာကိုသွားတွေ့ရတယ်အထူးသဖြင့်တပ်မလို့အငိမ့်စားပုံကိုကြီးတွေကြားထဲမှာလည်းရှိခဲ့တာကိုတွေ့ရတယ်။ဒါတွေကခုနယုံကြည်မှုကိုနည်းစေတယ်။ဒါကြောင့်မို့ပုံပြီးခိုင်ပါတဲ့ပြည်ရင်ပြောင်းနေရေးလက္ခဏာတွေပုံပြီးကြည့်တယ်။ဒါကြောင့်မို့လောကခံရတာလည်းအင်ဂျင်ကြီးရရှိစုဖို့လည်းခက်တာတွေကိုစောတွေ့ရတယ်လို့ဒါတစိမ့်တစ်ပိုင်းအချင်းပြောလို့ရတယ်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြမပြီကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
မောရသူမှုတွေရှိခဲ့တဲ့ဆိုပေမဲ့အခုချိန်မှာတော့မိုးမရတော့ပဲအပူချိန်တွေလုံလုံခက်ခဲမြင့်တက်နေတာကိုကြိုတင်နေရတာပါရန်ကုန်မြို့ရဲ့အမြင့်ဆုံးအပူချိန်ဟာ38ဒီဂရီစင်တီဂရိတ်အထိမြင့်တက်ခဲ့ပြီးမြန်မာနိုင်ငံလေပိုင်းမြို့ကြီးတွေမှာတော့40ဒီဂရီစင်တီဂရိတ်ကျော်တဲ့အထိမြင့်တက်ခဲ့တာဖြစ်ပါတယ်အခုလိုရာသီဥတုပြင်းထန်တဲ့အချိန်ခါမှာအပူတန်ကြောင့်ဖြစ်တဲ့နောက်ဆက်တွဲကြမ်းမာရေးဆူကျိုးတွေမဖြစ်အောင်ကူးဆိုင်နေထိုင်မှုလိုတယ်လို့ပညာရှင်တွေကတိုက်တွန်းနေကြတာပါရာသီဥတုအပူချိန်မြင့်တက်လာတဲ့အချိန်မှာခလာကူမှာရှိတဲ့ရေတက်တဲ့စားတဲ့ကုန်ခတ်မှုကိုကြိုတင်သတိပြုကာကွယ်မထားဘူးဆိုရင်အပူတန်ကြောင့်မူးဝေနှုံးခွေတာကနေစပြီးသတိလစ်ပြီးအသက်အန္တရာယ်ဆုံးရှုံးတဲ့အထိခံစားရနိုင်တယ်လို့သိရပါဗျ။အပူတန်ကြောင့်သတိလစ်တဲ့အခြေအနေအထိမရောက်အောင်နေပူရဲမထွက်ဘဲအေးရအေးမြတဲ့နေရာတွေမှာသတိထားနေထိုင်ပြီးခလာကူရဲ့ရေတက်ဆုံးရှုံးမှုကိုပြန်လည်ဖြည့်တင်းပေးဖို့လိုတယ်လို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါဗျ။
ပမာလိုအပူတန်ကြောင့်သတိလစ်ခြင်းအရင်တော့ကတော့အပူရှက်ခြင်းလို့သုံးပါတယ်ခုနောက်ပိုင်းမှာတော့ကျမကြီးဝန်ကြီးထားတဲ့အပူတန်ကြောင့်သတိလစ်ခြင်းလို့ခေါ်ပါတယ်အဲ့ဒါကတော့ဆရာတို့ကချွေးတတ်ဒီခန္ဓာကိုယ်ရဲ့ဒီခန္ဓာကိုယ်ရဲ့အပူချိန်ကိုထိန်းသိမ်းဖို့အတွက်ချွေးထွက်ရင်ထွက်ရင်နဲ့ထွက်เสียချွေးမရှိတော့ရေတက်ဒီခန်းချောက်သွားတဲ့အခါမှာမိမိရဲ့ခန္ဓာကိုယ်တွင်းပူချိန်ကအလွန်မင်းပြင့်တက်လာတယ်အရေပြားတွေဟာဆိုရင်လည်းခြောက်သွေ့ပြီးတော့ပူပြင်းနေမယ်အဲ့ဒီအခါမှာ 40.5 ဒီဂရီဆယ်လ်စီယပ်စ်105ဒီဂရီဖာရန်ဟိုက်တဲ့များလာပြီဆိုရင်တော့အုံနောက်အပူလောင်သွားတယ်။တော့အပူတွေများတဲ့အခါမှာအုံနောက်ထိခိုက်ပြီးတော့ဆရာတို့ပြောတာဆိုတာတွေမမှန်တော့ဘူး။နောက်တစ်ခါကိုဒီမေးတာပြောတာဆိုတာတွေနားမလည်တော့ဘူး။နောက်တစ်ခါသတိလစ်တဲ့အထိဖြစ်ပြီးအသက်အန္တရာယ်ဆုံးရှုံးနိုင်တယ်။အဲ့တော့ဒီဟာကိုကာကွယ်ဖို့ဆိုရေပုံမှန်သာတောက်နေပြီးတော့ခန္ဓာကိုယ်ဒီချွေးထွက်ပြီးကိုယ့်ရဲ့ခန္ဓာကိုယ်အပူချိန်ဟူတာထိမ့်သိမ့်နိုင်မယ်ဆိုလို့ရှိရင်အပူကြောင့်သတိလက်ချင်းလုံးဝမဖြစ်နိုင်ပါဘူး။
နေပူရဲမထွက်ဖဲအေးရအေးမြတဲ့နေရာတွေမှာနေထိုင်ပြီးရေကိုလုံလုံလောလောတောက်သုံးပေးမယ်ဆိုရင်အပူတန်ကြောင့်ရရှိမဲ့ပြင်းထန်တဲ့ဆူကျိုးတွေကိုရှောင်ရှားနိုင်ရမှာပါနေပူရဲထွက်ရတဲ့အခါမှာလည်းထီးနဲ့အုတ်ထုပ်တွေကိုအသုံးပြုသင့်ပြီးချွတ်တက်များတဲ့အခါတစားရေကိုပါတောက်သုံးပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ချွတ်တက်တာတဲ့ပိုအရေးကြီးတာကတော့ heat exhaustion လို့ခေါ်တယ်နော်အပူကြောင့်မလို့ဒီနှုံးချခြင်းပေါ့နော်အဲ့တော့အဲ့လိုလူတွေကြတော့ရေဓာတ်ကောစားဓာတ်ကောထွက်သွားတဲ့အခါမှာကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာသွေးပေါင်ခြင်းကျဆင်းတဲ့အခါမှာမူးဝေခြင်းနော်နောက်တစ်ခါခြေပြားလက်ပြားအေးခြင်းရင်တုံခြင်းသွေးပေါင်ကျခြင်းဒါတွေခံစားရနိုင်တယ်နော်အဲ့လိုခံစားရတဲ့လူတွေဆိုရင်ဆရာတို့ကအရေးရတဲ့နေရာခေါ်သွားပြီးတော့ရေများများတောက်ရမယ်သူ့ကိုပက်လက်လှဲပြီးတော့ထားပေးရမယ်သွေးပေါင်ရင်စစ်ဆေးရမယ်ဓာစားရည်တိုက်ပေးရမယ်ပြီးတဲ့အခါမှာသူ့ကိုပန်ကာလေးသုံးဖို့ရက်ခတ်ပေးခြင်းအဖြစ်ဘူချိန်တန်ကားနေရော့ပါအောင်ဆောင်ရွက်ပေးရမယ
်နေပြည်တော်ကိုမတော်ပေမဲ့လည်းပတ်ဝန်းကျင်ဘူချိန်ကမြင့်တက်နေတဲ့အခါချွတ်ထွက်များပြီးရေထဲဆုံရှုံတာကိုကြုံနေကြမှာပါဆုံးရှုံးသွားတဲ့ရေထဲနဲ့စားတဲ့ကိုပြန်လည်ဖြည့်တင်းမပေးနိုင်ဘူးဆိုရင်သတိလစ်ပြီးအသက်ဆုံးရှုံးတဲ့အထိဘေးအန္တရာယ်ဖြစ်ဖို့အလားအလာရှိနေပါတယ်။နာမကျန်းဖြစ်နေတဲ့သူတွေ၊တကြီးရုံတွေနဲ့ကလေးငယ်လေးတွေဟာအပူတန်ကြောင့်ရေထဲစားတဲ့ဆုံးရှုံးပြီးသတိလစ်တဲ့အထိဖြစ်ဖို့အလားအလာများနေတာကြောင့်နာမကျန်းဖြစ်နေတဲ့သူတွေ၊တကြီးရုံတွေနဲ့ကလေးငယ်လေးတွေကိုပိုပြီးကူဆိုင်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်။ရေမတောက်နိုင်တဲ့အခြေအနေမျိုးမှာရှိတဲ့လူတွေကဆရာတို့ကပြောတဲ့အပူကြောင့်သတိမေ့ခြင်းဖြစ်နိုင်တယ်။အဲ့တော့ဘယ်လိုလူတွေဖြစ်နိုင်မလဲ။အော်လေပြတ်ထားတဲ့လူတွေကလေးငယ်တွေတကြီးရွယ်တွေရေငတ်တိုင်းရေကိုမတောက်သုံးနိုင်တဲ့လူတွေလေပြတ်ထားတဲ့မိမိကိုယ်တိုင်းမတောက်သုံးနိုင်တဲ့လူတွေရက်တောက်ပြီးရက်မူပြီးတော့ရေတောက်ဖို့အတွက်ကိုဒီမေ့လျော့နေတဲ့လူတွေမူးနေတဲ့အတွက်ရေတောက်ဖို့သတိမရဘူးရေတောက်ဖို့ဟိုလိုဓာတ်ရေဓာတ်လိုအပ်တာကိုသူတို့အနေနဲ့သတိမပြုမိတဲ့လူတွေမှာအပူချိန်လွန်ကဲပြီးတော့ထွက်เสียချွေးမရှိတဲ့အခါမှာဒီအပူကြောင့်သတိလိချင်းဖြစ်တတ်တယ်
အပူတန်ကြောင့်ကျုံနေရမယ့်နောက်ဆက်တွဲဆူကျိုးတွေကိုရှောင်ကျဉ်နိုင်မှုအတွက်အခုလိုရာသီဥတုအခြေအနေမျိုးမှာရေများများတောက်ပေးဖို့ကအရေးကြီးနေတာပါအခုလိုပူပြင်းတဲ့ရာသီဥတုအခြေအနေမျိုးမှာရေကိုတာမန်ထက်ပိုတောက်သုံးပေးဖို့လိုပြီးတစားရေဒါမှမဟုတ်စားရေလိုမျိုးအငန်တက်ကိုပါတင့်လျော်တဲ့အချို့အစတိုင်းထည့်သွင်းတောက်သုံးပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်အပူတန်ကြောင့်သတိမလည်အောင်ကျိုးတင်းကာကွယ်ရဖို့ရည်ကြီးရရာရှိမှပြောခဲ့သလိုပဲရေသာပုံမှန်တောက်ရင်အငန်တက်သာလျှင်ရောကျသွားနိုင်တယ်ဟီစတိုချွေးမထွက်လို့ဒီအပူချိန်လွန်ခဲ့ပြီးတော့အပူကြောင့်သတိလေချင်တော့မဖြစ်နိုင်တဲ့အတွက်မြည်သူမဆိုးဒီလိုပူလိုက်တဲ့ရာသီဥမှာကိုယ့်ရဲ့ရေလိုအပ်ချက်ပမာဏသည်3လီတာနဲ့6လီတာဒီမြင့်မာလာနေတယ်။အရင်တမန်ပူချိန်မှာတနည်းတာအကျမ်းမာတဲ့လူဒီ2 to 3လီတာလိုတဲ့အချိန်မှာအခုလိုပူပြင်းပြီးချွေးထွက်တဲ့ရာသီမှာဆိုရင်တော့ရေဓာတ်ကိုလေ3လီတာနဲ့6လီတာဖြည့်ရမယ်။ဖြည့်တဲ့အခါမှာရေကြီးပဲဖြည့်တဲ့အစားဆရာတို့ကဒီအငန်ဓာတ်ကိုပါဖြည့်တင်းပေးဖို့လိုအပ်ပါတယ်။
မိုးရွာသွန်းမှုရောင်းနေသွားတဲ့အချိန်မှာရာသီဥတုအပူချိန်ဟာတိတိတသားမြင့်တက်လာတာကြောင့်အပူဓာတ်နဲ့ဆက်ဆက်နေတဲ့ကျန်းမာရေးပြဿနာတွေကိုကြိုတင်သတိပြုကာဝယ်ထားဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
VOA ရဲ့ blogger ရေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မော်မှာ COVID-19 ကရောဂါကူးစက်မှုဓာတ်ဆီးထိန်းချုပ်နိုင်မှုအသွားလာတွေကန့်သတ်၊ကျောင်းတွေရုံးတွေပိတ်ထားချိန်မှာ digital နည်းပညာဟာလူတွေရဲ့ဘဝအတွက်ဘလောက်မရှိမဖြစ်လိုအပ်တယ်ဆိုတာပိုပြီးတော့သိသာလာပါရစေ။အထူးသဖြင့်ရုံးတွေပိတ်ထားလို့အိမ်ကနေအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေတယောက်နဲ့တယောက် online ပေါ်မှာချိတ်ဆက်ပြီးလုပ်ငန်းတွေပုံမှန်နှီးပါဖြစ်အောင်လည်ပတ်နေကြပါရစေ။ကျမတို့ VOA မြန်မာပိုင်းရဲ့ထုတ်လွှင့်မှုတွေကတက်သေးတစ်ခုပါ။အလားတူပဲအသွာလာကန့်သတ်ချက်တွေကြောင့်လူချင်းမတွေ့နိုင်ကြတဲ့ဆွေမျိုးမိတ်ဆွေတွေဆိုလဲအွန်လိုင်းပေါ်မှာဗီဒီယိုချက်တင်လုပ်နိုင်ကြတာမို့ဝေးနေပေမဲ့အဆက်အသွယ်မပြတ်ကြပါဘူး။နည်းပညာကုမ္ပဏီတွေကလည်းအဲ့ဒီလိုအဆင်ပြေပြေအွန်လိုင်းပေါ်မှာဆက်သွယ်နိုင်ကြဖို့ application တွေကိုဖန်တီးထားကြပါတယ်။အပျော်ရမ်းဆက်သွယ်နိုင်ကြဖို့ Facebook ရဲ့ Messenger Rooms ကနေလုပ်ငန်းသုံး Microsoft ရဲ့ Teams ဆိုတဲ့ app မျိုးအထိအမျိုးစုံရှိပါတယ်။အဲ့ဒီထဲကမှ COVID-19 ကာလမှာလူသုံးအများဆုံးဖြစ်လာတဲ့ video chatting app တစ်ခုကတော့ Zoom ဆိုတဲ့ app ဖြစ်ပါတယ်။ Pro license လူထားသူတွေဆိုရင်လူ900ကနေ1000အထိ online ပေါ်မှာ Zoom app ကိုသုံးပြီးတော့စုဝေးပြောနိုင်ပါတယ်။လူရချီတစ်ပြိုင်တည်းတယောက်နဲ့တယောက်မြင်နေရပြီးပြောနိုင်ဆွေးနွေးနိုင်တာမို့စီးပွားရေးလုပ်ငန်းတွေတက္ကသိုလ်တွေတော်တော်များများက online အစီအဝေးလုပ်တာတို့စတင်တာတို့အတွက် Zoom ကိုသုံးကြပါတယ်။အခုလို online ပေါ်မှာတွေ့ဆုံနိုင်တဲ့နည်းပညာဟာတယောက်နဲ့တယောက်လူချင်းမတွေ့နိုင်တဲ့အခြေအနေမျိုးမှာအင်မတန်အသုံးဝင်တယ်လို့ဗြိတိန်နိုင်ငံလန်ဒန်မြို့က LSE တက္ကသိုလ်မှာ Social Policy ဘာသာရပ်ကိုဘွဲလွန်တက်နေတဲ့မတ်အေးသီရီကျော်ကပြောပြပါတယ်။သူဆိုရင်တနင်္လာစီမှာရှိနေတဲ့အတန်းဖော်တွေနဲ့ Zoom ပေါ်မှာစုံပြီးစာချက်နေပါတယ်
။ငွေချင်းတွေတော်တော်များများကအဲကိုယ့်နိုင်ငံကိုပြန်သွားကြပြီဆိုတော့ပေါ့နော်။တယောက်တည်းစာချက်ရတာကနည်းနည်း depress ဖြစ်ကြတယ်လေပြီးတော့အပြင်လည်းမထွက်ကြဘူးဆိုတော့အခုနောက်ပိုင်းကstudy retreat လေးတွေလုပ်ကြတယ်ဆိုတော့ဒီ study retreat ကတော့ပြောမယ်ဆိုလို့ရှင်ဒီ LSE ရဲ့ LSE live ဆိုတော့အကြောင်းအရာနေလုပ်ပြရပါတော့เนาะသူကပထမဦးဆုံးကအဲ့လိုမျိုးဒီ study retreat ဆိုပြီးတော့၃နိုင် section လေးတွေလုပ်ပြရ၃နိုင် section လေးတွေလုပ်ပြရင်းနဲ့အဲ့ zoom ကနေတဆင်လုပ်တယ်ဆိုတော့အဲ့မှာမတူတဲ့ဌာနတွေအကုန်လုံးကနေပြီးတွေ့ကြရပါတော့တွေ့ရင်တွေ့ရင်းနဲ့အဲ့၃နိုင် section လုပ်တာကတော်တော်လေး effective ဖြစ်တယ်အဲ့အဲ့ခါကျတော့သူတို့ကလည်း recommend ပြရပါတော့တငယ်ချင်းတွေစုပြီးတော့အဲ့လိုလုပ်လို့လည်းရတယ်ဆိုတော့အခုနောက်ပိုင်းကကျမတို့ကကိုယ်နဲ့အရင်ရင်းနှီးတဲ့တငယ်ချင်းတွေပေါင်းပြီးတော့ပေါ့နော် subject တစ်ခုတည်းကိုဆွေးနွေးကြတာမျိုးမဟုတ်ပဲနဲ့ဒီကိုကနေပြီးတော့၃နိုင်ဟိုတစ်နိုင်တစ်နိုင်တစ်နိုင်စီလုပ်ကြတယ်ဆိုတော့ different subject ပေါ့နော်subject area တွေကမတူဒါပေမဲ့ကိုလုံးချင်တာကိုလုံးနေကြတယ်ဒါပေမဲ့တခါတည်းအတူတူလုပ်နေကြတယ်ပေါ့အဲ့ချိန်မှာ zone ကနေပြီးတော့တယောက်ကနေပြီးတော့ organizer အနေနဲ့အဲ့နားချိန်လေးတွေပြီးတော့မဲ့အချိန်လေးတွေအဲ့တော့မျိုး timing လေးတွေလုပ်ပေးကြတယ်ပေါ့နော်တစ်လှည့်စီ volunteer ပေါ့ဒီနေ့ဆိုလို့ရှိရင်ကျွန်မကနေပြီးတော့ host အနေနဲ့ဒီ၃နိုင် facilitate လုပ်ပေးတာပေါ့နော်ဆိုတော့ကျမတို့တကယ်ကြီးနေတဲ့မှာဆိုလို့ရှိရင် Russia အားတို့အဲ့ပြီးတော့ Taiwan တို့ India တို့အဲ့လိုမျိုးဟိုနိုင်ငံအသီးအမရောက်နေတဲ့သူတွေအကုန်လုံးကနေပြီးတော့ပါတယ်ဆိုတော့3 4 5ရောက်ပေါ့ဆိုတော့မနက်ဖြန်တော့တမျိုး section ကိုထပ်လုပ်မယ်ဆိုပြီးတော့ပြောထားကြသေးတယ်တော်တော်လေးလည်း effective ဖြစ်ပါတယ်ចောင်းသားတွေအတွက်လေ
ပုံမှန်စာချက်နေတာမျိုးထက်ကိုအခုလိုမျိုး online ပေါ်ကနေပြီးတော့စာချက်တဲ့အတွက်ကြောင့်မဟုတ်လို့ပေါ့နော်ပို့ပြီးတော့စာတွေရောရတယ်လို့ထင်လား
ကြောင်းနေတယောက်ဒီသူလက်စာလုပ်နေတယ်ကိုလက်စာလုပ်နေတာကိုမြင်တဲ့အခါကျတော့လေဟို psychologically အရလဲဒီတနည်းနည်းနဲ့အထောက်အကူဖြစ်တယ်လို့ထင်တယ်ဘယ်လိုပြောမလဲ balance ဖြစ်တာပေါ့နော်တယောက်လက်စာလုပ်တဲ့အခါကြီးပဲရှိရဲဒါပေမဲ့အဲ့လိုမျိုးဒီ retreat section လေးတွေတငယ်ချင်းတွေနဲ့လုပ်ပြီးတော့ဟိုဘယ်လိုပြောမလဲတယောက်နဲ့တယောက် emotionally နဲ့ supportive ဖြစ်တယ်လို့မျိုးဖြစ်တာပေါ့
ခုကျတော့ကျောင်းနေရာလည်းပိတ်ထားတော့ဥမာကိုသိကျင်တဲ့အကြောင်းအရာပေါ့နော်ဟိုကိုရဲ့ဒီဟိုပါမောက္ခရင်းနဲ့ဆရာရင်းနဲ့ဆွေးနွေးကျင်တဲ့အကြောင်းအရာတွေရှိရဆိုရင်ရောဘယ်လိုမျိုးသူတို့နဲ့ဆက်သွယ်ပြီးတော့မေးလဲမေးခွန်းတွေဘာတွေရှိရဆိုရင်ရောမေးလို့ရလားချက
်အဲ့ဒါတော့ရတယ်မှာကျမတို့ LSC ဆိုလို့ရှိရင်ဒီ starting term ပေါ့နော်နှစ်ပတ်အလိုမှာပြီးခါနေအလိုမှာ online ဖြစ်သွားတာဆိုတော့အဲ့ဒီကလေးကနေပြီးတော့ဒီဆရာရင်းနဲ့အဲ့ဒီ zoom နဲ့ပဲအဲ့လောက်ကြတာများတယ်ပေါ့နော်ဆိုတော့တော်တော်လေးလည်းအဆင်ပြေပါတယ်ပထမတစ်ပတ်လောက်ကတော့နည်းနည်းတော့ adjust လုပ်ရတာပေါ့ဒီ technical ဘိုင်းဆိုင်ရာအရာသိပြီးတော့မကျွမ်းကျင်တဲ့ဟာကြီးရှိရောလीဒါပေမဲ့နောက်ပိုင်းကျတော့လည်းအဆင်ပြေသွားပါတယ်အခုဆိုလို့ရှိရင်လည်းဒီ revision တို့ဘာလို့ section တွေဒီ summer term ရောက်နေပြီဆိုတော့ကျမတို့ကစာမွဲရာသီဖြစ်နေပြီပေါ့နော်အဲ့ခါကျတော့ revision section တွေကိုအဲ့ zone ကနေလုပ်ပေးတယ်ဆိုတော့ဟိုနည်းနည်း new normal တော့ဖြစ်နေကြပြီပေါ့နော်ဆိုတော့ဆရာဆင်မွဲရင်းနဲ့လည်းဒီကျောင်းမတက်ရဘူးဆိုပေမဲ့ physically တော့မတွေ့ရတာလည်းရှိတယ်ဟိုအနီးလေးမှာရှိနေတာပေါ့ဟိုဒီတစ်ခုခုဆိုလို့ရှိရင်လည်းအာ book လောက်လိုက်လို့ရှိရင်ဟိုတွေ့ကျင်တဲ့အချိန်မှာတွေ့လို့ရတယ်ပေါ့နော်သူတို့အားတဲ့အချိန်တည်းလည်းပိုက်ဖို့တော့လိုတာပေါ့ဒါပေမဲ့ညာတော့အဖြစ်ကတော့ zoom နဲ့အခုကဆက်သွယ်ကြတာများတယ်ဆိုတော့အဲ zoom 3ဖြစ်တယ်ဒါဆိုတချို့ဆရာမတွေလည်း skype တို့ပါလို့လုပ်ဖြစ်ပါတယ်ဒါပေမဲ့ဒီ zoom ကကြတော့အများကြီး join လို့ရတယ်ဆိုတော့အဲ့ဒါကတော့ပိုပြီး3ဖြစ်တယ်ပေါ့နော်
ညီမဆဆောပြောလို့တို့ပေါ့နော်ဟိုဆရာတွေနဲ့အဲ့လိုမျိုး online ပေါ်ကနေ Zoom နဲ့တွေ့ဖို့အတွက်အစာပိုင်းမှာလုပ်တဲ့အခါမှာအခက်အခဲလေးတွေရှိတယ်အထူးသဖြင့်ဒီပြည်ပြပိုင်းဆိုင်ရာအခက်အခဲလေးတွေရှိတယ်ဆိုတော့ဘယ်လိုမျိုးလဲဆိုတာလည်းနည်းနည်းဟိုရှင်းပြပါလားချက
်ဒီဘယ်လိုပုံစံလုပ်တယ်လဲဆိုတာကိုနည်းနည်းအထမကြတဲ့ဟာပေါ့ဥပမာဆိုလို့ရှိရင်ဒီမေးမယ်ဆိုလို့ရှိရင်ဘယ်လိုမေးမလဲပေါ့နော်ဆိုတော့ဆက်ဆက်ချင်းမှာကျတော့အဓိကတော့အဲ့အသားမကြတာပေါ့အ
မ American အစိုးရဆိုရင်ပေါ့နော်တို့ဒီအစိုးရအဲယုံဝန်တန်းတွေကိုဒီ zoom နဲ့အစည်းအဝေးတွေဘာတွေမလုပ်ပါနဲ့ဆိုပြီးတော့မှညွှန်ကြားတဲ့အထီးရှိတယ်ဘာလို့ဆိုတော့ဟိုလုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်ဆိုတော့အဲ့ဒါအပေါ်မှာရောညီမစိုးရင်လား
ကျွန်တော်တို့ကကြတော့ဟိုလုံဝန်းခွင့်မှာရှိနေတဲ့သူတွေမဟုတ်တော့လေးပါအဲ့ဒါကကြတော့တိတ်ပြီးတော့ခေါင်းနဲ့မထည့်ဖြစ်ဘူးပေါ့နော်ကိုကတော့ရိုးရိုးပဲတွေးတဲ့ចောင်းသားမို့လို့လာတော့မသိဘူးအဲ့လောက်ထိလည်းအရန်အေးကြီးတဲ့ကိစ္စရတဲ့လည်းဆွေးနွေးနေရလည်းမဟုတ်ဘူးဆိုတော့လေတိတ်ပြီးတော့အဲ့ဒီအပေါ်မှာတော့အခက်ခဲရှိရလို့မထင်ဘူး
ဗြိတိန်နိုင်ငံလန်ဒန်မြို့က LSE တက္ကသိုလ်မှာ social policy ဘာသာရပ်ကိုဘွဲလွန်တက်နေတဲ့ MA theory ကျော်ဖြစ်ပါရဲ့ရှင်။သူတို့လိုဘွဲလွန်တက်နေကြသူတွေတက္ကသိုလ်ကျောင်းတွေပိတ်ထားပေမဲ့ဤပညာကျေးဇူးကြောင့် online ပေါ်မှာစုံပြီးတော့ဆက်ပြီးပညာသင်နိုင်ကြသလို COVID-19 ရောဂါကြောင့်ကျောင်းပိတ်ထားတဲ့မူလာရန်အလဲရန်အထက်တန်းကျောင်းတော်တော်များများကလည်းကျောင်းသူကျောင်းသားတွေကို online ကနေစတင်ပေးနေကြပါရဲ့ရှင်။ကျွန်မဆုမြတ်ပါမှာ
ခုဆက်ပြီးတရင်အချင်းချုပ်ကိုတင်ပြပေးပါပါ။ဗိုလ်တခုနေမှာကမ္ဘာတလွှာကိုရိုနာဗိုင်းရပ်စ်ကရောဂါအခုဆက်ခံရသူက၄သန်း၃သိန်းကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက၃သိန်းနီးပါးရှိနေပြီလို့ American ချစ်ဆိုင် John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ဒီရောဂါအခုဆက်ခံရသူအများဆုံးနဲ့သေဆုံးမှုအများဆုံးဖြစ်နေတဲ့ American နိုင်ငံမှာသေဆုံးရသူက8000 3000ကျော်နေပါပြီ။ Russia နိုင်ငံမှာတော့ဗိုလ်တဖူးနေမှာပဲကူးဆက်ခံရသူကနောက်ထပ်1000ကျော်ရှိနေပြန်ပြီလို့ရုရှားတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။ဂျာမနီနိုင်ငံမှာကုန်းတွင်းပိုင်းနယ်စပ်ခိတ်တွေမှာထားတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါဆိုင်ရာစစ်ဆေးမှုတွေကိုရှေ့လာလေလောက်မှာရပ်ဆိုင်းပြစ်တော့မယ်လို့ဂျာမနီပြည်ထောင်စုဝန်ကြီးဟော့စ်ဇီဝါဘာကဗိုလ်တဖူးနေမှာပြောပါတယ်။ဂျာမနီနိုင်ငံနေနဲ့ဂျူနာလေလောက်မှာဥရောပတလွှာလွတ်လပ်စွာသွားလာခွင့်ပေးဖို့သတ်မှတ်ထားတာဖြစ်ပြီးပြင်သစ်လူဇင်ဘတ်ဆွစ်ဇလန်နဲ့ဩစတြေးလျနိုင်ငံတွေနဲ့ဆက်ဆက်နေတဲ့နယ်စပ်ဂိတ်တွေကိုစနေနေ့မှာပြန်ဖွင့်မယ်လို့ပြည်ထောင်ဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်အခြေအနေတွေတိုးတက်လောင်းအရေးယူဆောင်ရွက်ပေးဖို့အတွက်နိုင်ငံတကာလူခွင့်အဖွဲ့64ခုကပူးတွဲပြီး American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုတိုက်တွန်းတောင်းဆိုထားတဲ့အိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်ပါတယ်။မြန်မာနိုင်ငံမှာအစိုးရနဲ့စစ်တပ်ကတိုင်းရင်းသားနဲ့လူနည်းစုဘာသာဝင်တွေရဲ့အခွင့်အရေးတွေကိုချိုးဖောက်နေမှုတွေရဆိုင်သွားစီဖို့အတွက်အမေရိကန်အစိုးရအနေနဲ့တန်တမန်ရေးရဖိအားပေးဖို့ပါရှိပါတယ်။လူခွင့်အဖွဲ့64ဖွဲ့ကိုစား American Jewish World Service ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။နှစ်ဆင်ဂျွန်လာထဲမှာဒုံရှာကျွန်းအခြေဆိုင်စခန်းမှာပြုလုပ်နေကြစီးရေးလက်ကျင့်မှုကိုအစီအစဉ်တိုင်းလှုပ်ဆောင်သွားမယ်လို့ထိုင်ဝမ်ကမ်းခြေဆောင်တပ်ကမေလ7ရက်နေ့မှာကြေညာပါတယ်။အလားတူပဲတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ကလည်းထိုင်ဝမ်အုပ်ချုပ်တဲ့ဒုံရှာကျွန်းကိုကျူးကျော်သိမ့်ပတ်တဲ့ပုံသဏ္ဍာန်နဲ့လာမယ့်ဩဂုတ်လအတွင်းမှာတောင်တရုတ်ပင်လယ်ပြင်ထဲမှာကြီးမားတဲ့စီးလေ့ကျင့်မှုလုပ်ဖို့ပြင်ဆင်နေတယ်လို့လည်းတနင်္လာနေ့ကသတင်းတွေထွက်ပေါ်လာပါတယ်။ချစ်စပရင်းနေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှကြပါစေ။ဒီဝေကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်ကျွန်မခင်ရသက်ပ
ါ This program has come to you from the Voice of America, Washington.